Welcome to the Voice of America in Burmese.
Mingla Nanaki Makmya, View American Tangani, Natal Sangaguni, Ogula Nasaku, Sennini, Manakin, and Sisenegu, American Pidonzu, Washington DC Murugani, Taya Tobin, Pini Babi, Lando Vita, Tonsen, Lizene, Lizet Kurugani, Tayu Nasin, Nanyabakmya. Torashi, Alo Shilan Chami Javadikmya, General Samoviva.
ဒီကနေ့မနက်ခင်းအတန်းလွင့်အစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးတော့မှာဖြစ်ပါရခင်ဗျာ။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇွန်လိုက်မှာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်သမိုင်းမှာအဆိုးဝါးဆုံးသဘာဝဘေးအန္တရာယ်ဖြစ်တဲ့ကက်ထရီနာဟာရီကိန်းမုန်တိုင်းတက်ခတ်ခဲ့တဲ့ဆင်းနစ်ပြမှာနယူးအော်လင်းမြို့ကိုသမ္မတဟောင်းဂျော့ဂျ်ဘုတ်သွားရောက်ခဲ ဒေတာရင်းသတင်းတွေကိုတော့ကိုရဲကောင်နဲ့တူတင်ပြပေးတော့မှာခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုလိုသတင်းတွေတင်ဆက်ပြီးအရင်ဆုံးနားဆင်ကြရမယ်မြန်မာနိုင်ငံအကြောင်းသတင်းတွေတွေမှာဆိုရင်တော့
သူမူလိုက်ရင်ကျတော့တိရတလောက်တော့59အိမ်ပေါ့နော်သူရဲတော့330လောက်ရှိရလို့ကျွန်တော်တို့ဒီအခုကနဦးသတင်းတိရတာပေါ့နော်သူမူလိုက်ရင်ဒီပေါ့
ချင်းပြည်နယ်မှာဖြစ်ပွားခဲ့တဲ့ရေကြီးမှုအခြေအနေနဲ့ပတ်သက်တဲ့သတင်းလွှာမှာအပြည့်စုံကိုနားဆင်ကြရမှာဖြစ်ပါတယ်အဲ့ဒါအပြင်ရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့ကလေးတွေပုံမှုကောင်းမွန်တဲ့စီမံကိန်းတွေစဉ်းစားနိုင်အောင် UNICEF ကဘယ်လိုဆောင်ရွက်ပေးနေပါသလဲကမ္ဘာပေါ်မှာပျောက်ဆုံးနေသူတွေရဲ့အရေးနဲ့ပတ်သက်ပြီးတော့ ICRC ကမ္ဘာကြက်ချင်းနေအဖွဲ့ရဲ့ကြိုးပမ်းနေမှုအမေရိကန်မှာရှိတဲ့တရုတ်နိုင်ငံသားတွေဌာနေပြန်လာအောင်ဖိအားပေးနေတဲ့အပေါ်အမေရိကန်အစိုးရကသတိပေးလိုက်တဲ့ဆိုတဲ့အကြောင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ခင်ဗျာနောက်ပိုင်းမှာလည်းအပတ်စဉ်အစီအစဉ်တွေကိုနားဆင်ရမှာပါအခုရင်ဆုံးတော့ထိတ်တန်းရောက်သတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုရဲကောင်တို့ကတင်ပြပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်သမိုင်းမှာအဆိုးအဝါဆုံးသဘာဝဘေးအန္တရာယ်ဖြစ်တဲ့ Katrina Hurricane မုန်တိုင်းတက်ခတ်ခဲ့တဲ့ဆယ်နှစ်ပြည့်အခါသမယမှာဒေသရင်းပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုချီးမွမ်းပြောဆိုဖို့အတွက် New Orleans မြို့ကိုအမေရိကန်သမ္မတဟောင်း George W. Bush တောက်ကြံနေကတွားရောက်ခဲ့ပါတယ်။အဲဒီ Katrina Hurricane မုန်တိုင်းတက်ခတ်မှုဟာသူ့သမ္မတတပ်တန်းအတွင်းအဆိုးအဝါဆုံးရင်ဆိုင်ခဲ့ရတဲ့ဖြစ်ရလည်းဖြစ်ပါတယ်။မုန်တိုင်းတက်ခတ်မှုတနည်းမပြေခင်နှစ်ပတ်လည်အခမ်းအနားတော့ကသူတွားရောက်ခဲ့တဲ့ Warren Eastern Charter အထက်တန်းကျောင်းကိုသမ္မတ Bushကအခုဒီချိန်လဲထပ်မံတွားရောက်ခဲ့ပါတယ်သမရဘုတ်ဟာဇနီးဖြစ်သူလော်ရာဘုတ်နဲ့အတူအဲ့ဒီကိုတွားရောက်တာဖြစ်ပြီးလော်ရာဘုတ်ရဲ့စာကြည့်လိုက်ပရာဟိတအဖွဲ့ဟာနယူးအော်လင်းစ်မြို့ကတက်တန်းအရင်ဆုံးပြည်သူပိုင်စာကြည့်လိုက်ပြန်လဲထူထောင်နိုင်ရေးအတွက်ကူညီလှုပ်ဆောင်ပေးခဲ့ပါတယ်သမရဟောင်းဘုတ်နဲ့ဇနီးတို့ဟာကျောင်းသားတွေနဲ့အကစားရုံအတွင်တွေ့ဆုံခဲ့ပြီးအဲ့ဒီမှာနယူးအော်လင်းစ်မြို့တော်ဝန်မစ်ချ်လန်ဒရီယိုနဲ့မုန်တိုင်းတိုက်ခတ်စဉ်ကပြည်내အုပ်ချုပ်ရေးမှုအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Kathleen Blanco တို့ကလည်းသူတို့နှစ်ဦးနဲ့အဲ့ဒီမှာတွေ့ဆုံခဲ့ပါတယ်။အကားစားရုံအတွင်းမှာရှိနေကြတဲ့လူအုပ်ကြီးကိုစကားပြောကြရမှာ Mr. Bush ကကျောင်းသားတွေအနေနဲ့ခံနိုင်ရှိအောင်ကျွန်တော်တို့တင် जा ပေးခဲ့ပါတယ်ဆိုတော့ကျောင်းဆရာတဦးပြောတာကိုကိုကဖီထည့်သွင်းပြောကြားခဲ့ပါတယ်။ကြာသပတေးနေ့ကတော့သမ္မတဘရာကိုဘားမှအဲ့ဒီမျိုးကိုရောက်ရှိသွားပြီးတိုင်းပြည်တောင်ပိုင်းမှာရှိတဲ့အဲ့ဒီမျိုးပြန်လဲဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ခဲ့ကြတာတွေကိုချီးကျူးပြောကြားခဲ့ပါတယ်။
ဟန်ဂေရီနိုင်ငံနေဆက်အနီးဩစတေးလျနိုင်ငံအတွင်းကအဝေးပြေးလမ်းမပေါ်မှာတွေ့ရှိခဲ့တဲ့ကုန်တင်ကားအတွင်းမှာရွှေ့ပြောင်းနေထိုင်သူအလောင်း82လောင်းတွေ့ရှိခဲ့တယ်လို့ကြားသိလိုက်ရတဲ့အတွက်သူ့အနေနဲ့တောင်းလုံးချောက်ချားပြီးဝန်းနေကြေကွဲမိတယ်လို့ကုလသမဂ္ဂအတွင်းမှချုပ်ဘန်ကီမွန်ကပြောပါတယ်။ကလေးငယ်တွေပါဝင်တဲ့ဒီတည်ဆုံးသူအများစုဟာစီးရီးယားနိုင်ငံကထွက်ပြေးလာကြသူတွေဖြစ်ပြီးသူတို့တွေဟာစစ်ပွဲတွေအကြမ်းဖက်သမားတွေနဲ့မျှော်လင့်ချက်မဲ့နေတဲ့ဘဝကိုဆုံးခွာပြီးဥရောပတိုက်မှာကောင်းမွန်တဲ့ဘဝတည်တည်ထောင်မှုအတွက်ထွက်ပြေးလာကြသူတွေဖြစ်တယ်လို့ဆိုပါတယ်။စီးရီးယားနိုင်ငံမှာဖြစ်ပွဲနေတဲ့စစ်ပွဲတွေကဥရောပတိုက်အလဲကိုပါရောက်ရှိလာနေပြီလို့အတွင်းမှုချုပ်ဘန်ဂီမွန်ကပြောပါတယ်။ထွက်ပြေးလာကြတဲ့ရွှေ့ပြောင်းနေထိုင်သူတွေဟာပင်လယ်ပြင်တွင်းမကြာခဏရင်းနှီးသိမ်းဆည်းမှုတွေကြုံတင်ရတဲ့အတွက်ဆွန့်ပစ်ထားခဲ့လေရှိတဲ့လူမောင်ခိုးကုသူတွေကိုလည်းမစ္စတာဘန်ဂီမွန်ကပြင်ပဝေဖန်လိုက်ပါလေ။မြေထဲပင်လယ်ဟာတင်မင်းရဲ့ထောင်ချောက်ဖြစ်နေပြီလို့လည်းအတွင်းမှူးချုပ်ကပြောဆိုလိုက်ပါလေ။ဩစတေးလျနိုင်ငံအတွင်းအဝေးပြေးလမ်းမပေါ်မှာလူသေအလောင်း82လောင်းကိုကြာတာပရိနေကတွေ့ရှိခဲ့တဲ့ကိစ္စနဲ့ဆက်နွယ်ပြီးအနည်းဆုံးလူ3ဦးကိုဖမ်းဆီးထားပြီးဖြစ်ပါတယ်။သေဆုံးသူအများစုဟာအသက်ရှူမွန်ချက်ပြီးသေဆုံးသွားတာဖြစ်နိုင်တယ်လို့ရဲတပ်ဖွဲ့ကပြောပါလေ။
အီရန်နဲ့ရရှိလိုက်တဲ့နျူကလ িয়ার သဘောတူညီချက်အရအီရန်အနေနဲ့အနုမြေပုံတည်ဆောက်မဲ့လမ်းကြောင်းကိုဟန်တားထားမှာဖြစ်ကြောင်းဒီကိစ္စအပေါ်စိုးရိမ်ပူပန်နေကြတဲ့အမေရိကန်နိုင်ငံသားဂျူးလူမျိုးစုအတန်းဝိုင်းကိုအမေရိကန်သမ္မတဘရက်ကိုဘားမားကရှင်းလင်းပြောကြားခဲ့ပါတယ်။အမေရိကန်မှာရှိတဲ့ဂျူးလူမျိုးအဖွဲ့အစည်းတစ်ခုကအင်တာနက်ဝက်ဘ်ဆိုက်ကနေတိုက်ရိုက်ထုတ်လွှင့်တဲ့အစီအစဉ်တစ်ခုအတွင်းသမ္မတဘရက်ကအဲ့ဒီလိုပြောကြားလိုက်တာပါ။ လာရူဝက်ဘ်ဆိုက်ကတိုက်ရိုက်ထုတ်လွှင့်တဲ့အစီအစဉ်ကိုအဲ့ဒီနှစ်ဖွဲ့ကအစ္စရေးဝန်ကြီးချုပ်ဘန်ယာမင်နတန်ယာဟုနဲ့အမေရိကန်စွမ်းအင်ဝန်ကြီးအာနက်စ်မူနစ်စတိုနဲ့လည်းပြုလုပ်ခဲ့ပြီးဖြစ်ပါတယ်။နိုင်ငံခြားလုံခြုံရေးအရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်ရေးထောက်လိုင်းရေးသတင်းအချက်အလက်နဲ့ဒေတာရင်းအီရန်ရဲ့တရှိုးတွေကိုတံပြန်ထောက်လိုင်းရေးစတဲ့ကိစ္စတွေကိုအစ္စရေးအစိုးရနဲ့လှပေါင်းများစွာဆွေးနွေးခဲ့ပြီးဖြစ်တယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။အီရန်နဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုအစ္စရေးအစိုးရကအပြင်းထန်ကန့်ကွက်နေတာဖြစ်ပါတယ်။အီရန်ကအဲ့ဒီနျူကလ িয়ার သဘောတူညီချက်ကိုလက်ခံလိုက်တဲ့အတွက်နိုင်ငံတကာကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုချော့ချပေးသွားမှာလည်းဖြစ်ပါတယ်
။အမေရိကန်နိုင်ငံရဲ့ stock share ဈေးကွက်မှာတပတ်ကြာဈေးနှုန်းအတက်ကျတွေဖြစ်ပေါ်ခဲ့တဲ့ပြီးတောက်ကြနေ stock share ဈေးကွက်တွေပိတ်ချိန်မှာတော့အဓိကကျတဲ့ stock share အညွန်ကိန်းတွေဟာအပြောင်းလဲအနေငယ်သာရှိခဲ့ပါတယ်။ stock share အညွန်ကိန်းတွေဖြစ်တဲ့ S&P 500နဲ့ Nasdaq တို့ဟာတိရခိုင်နှုန်းရဲ့7ပုံတပုံအထိမြင့်တက်ခဲ့ပြီး Dow Jones ညွန်ကိန်းတွေကတော့တိရခိုင်နှုန်းရဲ့10ပုံတပုံကျဆင်းခဲ့ပါတယ်။တစ်ပတ်လုံးအနေနဲ့တော့ Dow Jones ညွန်ကိန်းဟာတိရခိုင်နှုန်းကျော်ကျော်အတက်ပြခဲ့တာပါ။အလားတူဥရောပရဲ့အဓိက stock ဈေးကွက်တွေမှာတော့ဈေးကွက်ပိတ်ချိန်မှာရလဒ်အမျိုးမျိုးထွက်နေပါတယ်။ London က FTSE 100ညွန်ကိန်းဟာတရာကိန်းနှုန်းရဲ့7ပုံတစ်ပုံတက်ခဲ့ပြီးတဲ့နောက်ဂျာမနီရဲ့ DAX ညွန်ကိန်းကတော့တရာကိန်းနှုန်းရဲ့7ပုံ9ပုံထိကျဆင်းသွားခဲ့ပါတယ်။ပြင်သစ်နိုင်ငံရဲ့ CAC ညွန်ကိန်းကတော့တရာကိန်းနှုန်းရဲ့7ပုံပုံ4ပုံကျဆင်းသွားခဲ့ပြီးမနေ့ကအထိဥရောပရှယ်ယာဈေးကွက်တွေရဲ့ညွန်ကိန်းအားလုံးအတက်ပြနေခဲ့တာဖြစ်ပါတယ်။အာရှ Stock ဈေးကွက်မှာတော့အများစုကအတက်ဖက်ကိုပြနေပါတယ်။ဂျပန်နိုင်ငံရဲ့ Nikkei ညွန်ကိန်းကတော့ဈေးကွက်ပိတ်ချိန်မှာ300ကိန်းနှုန်းထိအတက်ပြနေပါတယ်။ရှန်ဟိုင်းဈေးကွက်မှာလည်း 4.8 ရာခိုင်နှုန်းထိအတက်ပြနေကြတာဖြစ်ပါတယ်။ဒါဟာရှန်ဟိုင်းဈေးကွက်မှာဒုတိယမြောက်အတက်ပြတာဖြစ်ပေမဲ့တစ်ပတ်လုံးအနေနဲ့ကတော့ 9.9 ရာခိုင်နှုန်းထိကျဆင်းနေကြတာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးတိုးနှုန်းနှေးကွေးလာတာနဲ့ပတ်သက်ပြီးစိုးရိမ်ပုံပွင့်မှုတွေဖြစ်ပေါ်နေတာကြောင့်ကမ္ဘာ stock ဈေးကွက်တွေမှာအတက်အကျမတည်ငြိမ်မှုတွေဖြစ်နေတာဖြစ်တယ်လို့သိရပါတယ်။
UAAmerican တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မုတ်တုံရာတီမကုံဆုံးခင်ဘင်္ဂလားပင်လယ်အော်ကိုဖျက်ပြီးထွက်ပြေးလာကြမဲ့လေစီးပြေဒုက္ခသည်တွေအရေးပေါ်ဆောင်ရွက်ကြဖို့ယွန်နစ်ဆီယာဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကဩဂုတ်လ28ရက်နေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။အခုနှစ်ပထမ6လအတွင်းလူမောင်ခိုကူးသူတွေကရိုဟင်ဂျာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားစုစုပေါင်း3,100ခန့်ကိုဘင်္ဂလားပင်လယ်အော်ကိုဖျက်သည်ခဲ့တယ်လို့ယွန်နစ်ဆီယာပြောခွင့်ရအမျိုးသမီးမယ်လစ်ဆာဖလမင်ထုတ်ပြန်တဲ့အစီရင်ခံစာအသစ်မှာဖော်ပြထားပါတယ်။ဒါဟာမနေ့အဲ့ဒီအချိန်ကတည်းကစာရင်ထွက်ပြေးလာတဲ့ဒုက္ခသည်အရေးအတွက်34ရာခိုင်နှုန်းတိုးလာတာဖြစ်ပြီး2014ခုနှစ်ကစလို့အန္တရာယ်များလာတဲ့ဒီရေကြောင်းခရီးကိုဖျက်ချော်ထွက်ပြေးလာသူခန့်မှန်းခြေ9,400လောက်ရှိသွားပြီလို့ဆိုပါတယ်။အဲ့ဒီထဲမှာ2015ခုနှစ်အတွင်းသေဆုံးသွားခဲ့တဲ့လူ380ဦးအပါအဝင်2015ခုနှစ်ကစလို့သေဆုံးသူအရေးအတွက်1,100ကျော်ရှိသွားပြီလို့လည်းအစိုးရကမှဖော်ပြထားပါတယ်။ထိုင်းနဲ့မလေးရှားနယ်စပ်တွေမှာရှိတဲ့လူမောင်ခိုကူးတဲ့သူတွေအသုံးပြုတဲ့ယာယီစခန်းတွေနဲ့ဒုက္ခသည်တွေကိုလူမောင်ခိုကူးသူတွေကညှဉ်းပန်းနှိပ်စက်တပ်ဖြတ်ပြီးအစုလိုက်ပြောင်းလိုက်မြင်မြုပ်ထားတာကိုအခုနှစ်မေလတုန်းကတွေ့ရှိခဲ့ပြီးတဲ့အပေါ် UNICEF ရဲ့အစိုးရကအခြေခံထားတာဖြစ်ပါတယ်။ပြီးခဲ့တဲ့ဒီနေ့ပတ်ကုန်ပိုင်းတုန်းကမလေးရှားနိုင်ငံအနောက်မြောက်ပိုင်းဒေသမှာနောက်ထပ်အလောင်း24လောင်းတွေ့ရှိခဲ့တာဟာလည်းလူမောင်ခိုကူးသူတွေရဲ့ရက်စက်ကြမ်းကြုတ်မှုကိုပြသလိုက်တာဖြစ်တယ်လို့ဆိုပါတယ်။
ဗီယက်နမ်နိုင်ငံဟာလာမယ့်စက်တင်ဘာ2ရက်နေ့မှာကြာရောက်မယ့်လွတ်လပ်ရေးနှင့်အထိမ်းအမှတ်အဖြစ်အကျဉ်းသားပေါင်း 18,000 ထိုင်ကိုလွတ်ငင်းချမ်းသာ권ပေးခဲ့ပါတယ်။ဒါပေမဲ့ဒီထဲမှာနိုင်ငံတော်လုံခြုံရေးကိုထိခိုက်စေတဲ့ပြစ်မှုတွေကျူးလွန်ထားတဲ့အကျဉ်းသားတွေတော့မပါဝင်ဘူးလို့သိရပါတယ်။ဗီယက်နမ်နိုင်ငံဟာပြင်သစ်နိုင်ငံလက်အောက်ကနေလွတ်မြောက်ပြီးလွတ်လပ်ရေးရရှိခဲ့တဲ့နှစ်80ပြည့်အခမ်းအနားမတိုင်ခင်လာမယ့်တနင်္လာနေ့မှာနိုင်ငံသား34ဦးပါဝင်တဲ့အကျဉ်းသားတွေကိုအကျဉ်းတော်ကနေလွှတ်ပေးမယ်လို့တာဝန်ရှိသူတွေကပြောခဲ့ပါတယ်။အခုလိုအကျဉ်းသားတွေလွှတ်ပေးတာဟာဗီယက်နမ်နိုင်ငံနဲ့ကွန်မြူနစ်ပါတီအစိုးရရဲ့လူသားချင်းစာနာထောက်ထားမှုကိုထင်ဟပ်ပြတာနေတာဖြစ်တယ်လို့ဗီယက်နမ်သမ္မတရုံးကလက်ထောက်မန်နေဂျာဂိုင်ယန်ဆန်ကတောက်ကြနေကပြောလိုက်ပါတယ်။လွှတ်ပေးမဲ့အကျဉ်းသားတွေဟာလူသတ်မှုမူရစေဝါမှုလူကုန်ကူးမှုနဲ့အကျဉ်းပြတ်ချစားမှုစားတဲ့အပြစ်မှုအမျိုးမျိုးနဲ့ထောင်ကျခံရသူတွေဖြစ်ပါတယ်။ဒါပေမဲ့နိုင်ငံတော်လုံခြုံရေးကိုထိခိုက်စေတဲ့ပြစ်မှုကျွလွန် ထားသူတွေကတော့မပါဝင်ဘူးလို့ပြည်သူလုံခြုံရေးဝန်ကြီးဌာနရဲ့ဒုဝန်ကြီးဖြစ်သူလေးကွေပေါင်းကပြောဆိုလိုက်ပါတယ
်တရုတ်သမ္မတရှီကျင်းပင်အမေရိကန်နိုင်ငံကိုရှေ့လအတွင်းလာရောက်ဖို့အတွက်နိုင်ငံခြားကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်နေတဲ့အချိန်မှာပဲလွန်ခဲ့တဲ့နှစ်အတွင်းဖြစ်ပေါ်ခဲ့တဲ့မတူညီမှုတွေကိုပုံမှန်လင်းလင်းဆွေးနွေးပြခဲ့တယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးကပြောပါတယ်။အမျိုးသားလုံခြုံရေးအကြံပေးဆူဆန်ရိုက်စ်ဟာတရုတ်နိုင်ငံဘေကျင်းမြို့ကိုရောက်ရှိနေတာဖြစ်ပြီးသမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးရန်ကြီးချီအပါအဝင်တခြားတရုတ်အရာရှိတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။နိုင်ငံခြားတည်ရှိနေတဲ့ကွဲပြားခြားနားမှုတွေကိုထိရောက်စွာဖြေရှင်းဖို့လိုအပ်တယ်ဆိုတာကိုနှစ်ဖက်စလုံးကအတိအမှတ်ပြုလက်ခံကြောင်းဆူဆန်ရိုက်စ်ကပြောပါတယ်။သမ္မတဘရက်အိုဘားမားနဲ့စက်တင်ဘာလအတွင်းတွေ့ဆုံပြီးဆွေးနွေးမှုတွေကိုဆက်လက်ပြုလုပ်လိုကြောင်းသမ္မတရှီကျင်းပင်ကပြောပါတယ်။သမ္မတရှီကျင်းပင်ဟာသမ္မတအိုဘားမားနဲ့ဝါရှင်တန်ဒီစီမြို့မှာတွေ့ဆုံပြီးနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာလည်းမိန့်ခွန်းပြောကြားဖို့ရှိပါတယ်။နိုင်ငံခြားပုံမှုအကျိုးဖြစ်ထွန်းတဲ့ဆက်ဆံရေးတည်ဆောက်နိုင်ဖို့အမေရိကန်နဲ့တရုတ်အရာရှိတွေအာရုံစိုက်လှုပ်ဆောင်နေကြတာလို့လည်းအမေရိကန်သမ္မတအင်ပြူရောကပြောပါတယ်။
အမေရိကန်တောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ဗာဂျီးနီးယားကဆယ်ကျော်သက်လူငယ်တအုပ်ဟာအစ္စလာမစ်အစွန်ရောက် ISIS အဖွဲ့စစ်သွေးကြအဖွဲ့ကိုအားပေးထောက်ခံမှုကြိုးစားခဲ့တဲ့အတွက်ထောင်ဒဏ်17နှစ်ချမှတ်ခြင်းခံခဲ့ရပါတယ်။အသက်18နှစ်အရွယ်အလီရှက်ဂရီအမင်ဟာသူ့ရဲ့ Twitter အကောင့်ကိုအပြုသုံးပြုပြီး ISIS အဖွဲ့ဝင်များနဲ့ထောက်ခံသူတွေကိုအားပေးကူညီမှုနဲ့အကြံဉာဏ်တွေပေးခဲ့တဲ့အတွက်ရုံးတင်စစ်ဆေးခြင်းခံရပြီးပြီးခဲ့တဲ့ဇွန်လကဖက်ဒရယ်တရားရုံးမှာအပြစ်ရှိကြောင်းဝန်ခံခဲ့တာဖြစ်ပါတယ်။
ဒါကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုရဲကောင်တို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးထုတ်လွှင့်ပြပါမယ်အရင်ဆုံးနားဆင်ရမှာကတော့လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပယ်မယ့်ကိုစည်လေလောင်းနေနိုင်ငံရေးပါတီတွေအနေနဲ့ကလေးတငယ်တွေရဲ့လိုအပ်ချက်တွေကိုသိရှိနားလည်ပြီးတော့ကလေးတငယ်တွေအတွက်ပုံမှန်ကောင်းမှုနဲ့စီမံကိန်းတွေထည့်သွင်းစဉ်းစားဖို့လိုအပ်တယ်လို့ကုလသမဂ္ဂကလေးတငယ်များရန်ပုံငွေအဖွဲ့ကတိုက်တွန်းလိုက်ပါတယ်ကလေးကိုယ်စားလှယ်တွေနဲ့ရွေးကောက်ပွဲဝင်ကြမဲ့နိုင်ငံရေးပါတီတွေကကိုယ်စားလှယ်လောင်းတွေတွဲဆုံပေးပြီးတော့ဆွေးနွေးဖလှယ်ကြတဲ့အကြောင်းကို VOA သတင်းတောက်မတ်တိန်ကြီးလင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ကုလသမဂ္ဂကလေးတငယ်များရန်ပုံငွေအဖွဲ့ UNICEF နဲ့လူမှုအခြေပြုလုပ်ငန်းတွေရဲ့ကလေးတငယ်အခွင့်အရေးဆိုင်ရာအဖွဲ့ NCRWG တို့ပူးပေါင်းကျင်းပတဲ့2015ခုနှစ်ရွေးကောက်ပွဲတွင်အောင်နိုင်မိသူသည်ကလေးတငယ်များဖြစ်စေဖို့တောင်းဆိုကြပါစို့ဆိုတဲ့ဆွေးနွေးပွဲမှာကလေးတွေရဲ့အခြေအနေတွေကိုနိုင်ငံရေးကိုယ်စားလှယ်လောင်းတွေသိနိုင်အောင်ဓာတ်ရိုက်တွေ့ဆုံပေးတာဖြစ်တယ်လို့ UNICEF မြန်မာဌာနကိုယ်စားလှယ် Bertrand Bainval က VOA ကိုပြောပါတယ
် So today what we're doing isWe're putting together more than 50 political parties, children, in partnership with the Union Election Commission and Save the Children.
ဒီနေ့ကျွန်တော်တို့ဒီကဆောင်ရွက်တာကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ Save the Children အဖွဲ့တို့ပူးပေါင်းပြီးတော့နိုင်ငံရေးပါတီပေါင်း50ကျော်ကကိုယ်စားလှယ်တွေနဲ့ကလေးတွေကိုတွေ့ဆုံပေးတာဖြစ်ပါတယ်။ဒါမှလည်းနိုင်ငံရေးပါတီတွေအနေနဲ့ကလေးတွေအဓိကရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ဒီပြဿနာတွေကိုဖြေရှင်းဖို့ကလေးတွေကဘယ်လိုတင်ပြကြသလဲဆိုတာကိုတိုက်ရိုက်ကြားသိနိုင်မှာဖြစ်ပါတယ်။ဒီကနေ့တဆင့်ကလေးငယ်တွေကိုအဓိကထားတဲ့နိုင်ငံရေးအခင်းချင်းဖြစ်အောင်ရည်ရွယ်ထားပါတ
ယ် UNICEF အဖွဲ့ရဲ့အရင်ဆွေးနွေးပွဲတွေကရွေးချယ်ထားတဲ့ကလေးကိုယ်စားလှယ်တွေကနေမြန်မာနိုင်ငံအနှံ့အပြားကကလေးတွေရင်ဆိုင်နေရတဲ့ကလေးအလုတ်သမားပြဿနာ၊မူးယစ်ဆေးဝါးပြဿနာ၊ကျန်းမာရေးနဲ့အာဟာရချို့တဲ့မှုပြဿနာ၊ပညာရေးနဲ့ကလေးငယ်အခွင့်အရေးနဲ့ဥပဒေအပေါ်တည်မြင်လိုက်နာမှုစတဲ့အခြေအနေ၅ရက်ကိုနိုင်ငံရေးပါတီပေါင်း80ကျော်ကကိုယ်စားလှယ်တွေနဲ့ဆွေးနွေးဖလှယ်ခဲ့ကြပါတယ်လာမယ့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြပြီးအစိုးရတစ်တရက်ဖြစ်လာမယ့်ကိုယ်စားလှယ်လောင်းနည်းအနေနဲ့ကလေးတငယ်တွေရဲ့အခွင့်အရေးကိုဦးစားပေးကြဖို့လူမှုအခြေပြုလုပ်ငန်းတွေရဲ့ကလေးတငယ်အခွင့်အရေးဆိုင်ရာအဖွဲ့ NCRWG ကမနှင်းမီလှကတောင်းဆိုလိုက်ပါတယ်
။ဒီအစိုးရဒီအခုတွေ့ရှိနေတဲ့ဒီထဲမှာနောက်ထပ်ဟုတ်ပေါ့နော်ဒီအစိုးရလက်ထက်မှာနောက်ထပ်အစိုးရဖြစ်လာမဲ့ကိုယ်စားလှယ်လောင်းတွေကိုအမှန်အနေနဲ့ကကလေးတွေကိုစားတောင်းဆိုချင်တာကတော့ဒီကလေးတွေရဲ့အရေးကိုဦးစားပေးပြီးတော့စဉ်းစားပေးပြီးတော့မှမူဝါဒတွေတိကျတဲ့မူဝါဒတွေလမ်းစဉ်တွေနော်အစီအစဉ်တွေရေးဆွဲပြီးတော့မှကလေးတွေအတွက်ကိုအကောင့်ထဲပေါ်ပေးပါကလေးတွေအတွက်ကိုလည်းပို့မှုပြီးတော့ဦးစားပေးပြီးတော့ဘတ်ဂျက်တွေကိုလည်းသုံးစွဲပေးပါလို့အမှန်နဲ့ကလေးတွေကိုစားတောင်းဆိုလိုပါတယ်
ရန်ကုန်မြို့ Park Royal Hotel မှာ August 28ရက်နေ့ကကျင်းပခဲ့တဲ့ဒီဆွေးနွေးပွဲမှာဝင်ရောက်ဆွေးနွေးခဲ့တဲ့မျိုးအမျိုးသားဒီမိုကရေစီပါတီကဒေါ်ဆမ်မညိုကလည်းကလေးတွေရဲ့လူအချက်တွေကိုဖြည့်ဆည်းပေးသွားခြင်းနဲ့လို့အခုလိုပြောပါတယ်
သူတို့တွေရဲ့လိုအချားလေးတွေပေါ့အန်ဒီတို့ဒါတကယ်ပဲကိုယ်စလေးဖြစ်ခဲ့ရဲ့အန်ဒီတို့လူမျိုးတမျိုးတွေဒါမဟုတ်ဘူးဒီကလေးတွေရဲ့လိုအချားလေးတွေကိုဖြစ်စေဖြစ်ချက်တယ်အမှန်တကယ်ကိုစိတ်ရင်းကိုရင်းလေးကိုဟိုဖိဖိစီစီတော့တည်ချင်ချင်ကိုယူဆိုင်ပြီးတော့ဖြစ်စေဖြစ်ချက်တယ်
2015ခုနှစ်ရွေးကောက်ပွဲတွင်အောင်နိုင်မည်သူသည်ကလေးတငယ်များဖြစ်စေဖို့တောင်းဆိုကြပါစို့ဆိုတဲ့နိုင်ငံရေးပါတီကိုယ်စားလှယ်လောင်းနေတဲ့ကလေးတငယ်တွေတွေ့ဆုံဆွေးနွေးပွဲကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးလည်းတက်ရောက်ခဲ့ပြီးနိုင်ငံရေးပါတီတွေအနေနဲ့လူငယ်ပြုစုပြောထောင်ရေးအတွက်စီမံကိန်းတွေထည့်သွင်းရေးဆွဲဖို့တိုက်တွန်းခဲ့ပါတယ်ရှင်
။ဒါကတော့ရန်ကုန်အခြေစိုက် VOA သတင်းတောက်မတ်တင်ကီလင်းပြောပြသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့ချင်းပြည်နယ်ဘက်ကမြေကြီးတဲ့သတင်းကိုဆက်ပြီးတော့တင်ပြပေးကြပါမယ်။ချင်းပြည်နယ်တွန်းဆန်မြို့နယ်အတွင်းမှာတောင်ကျ6ရေကြောင့်ကြေးရွာတရွာရေဘေးတင့်ခဲ့ပြီးတော့ဒေသခံတွေကိုဖုံးတော်ကြီးကြောင်းမှာကယ်ဆယ်ထားရတယ်လို့ပြည်နယ်အစိုးရအဖွဲ့ကပြောပါတယ်။လမ်းပန်းဆက်သွေးကြီးအခက်ရှိကြောင့်ရေဘေးတင့်တဲ့ဒေသတွေကိုရောက်ဖို့ခက်ခက်ခဲခဲသွားနေကြပြီးတော့ပြည်နယ်အတွင်းရိတ်ခါလုံလောက်အောင်လည်းဖြည့်ဆည်းနေတယ်လို့လည်းအစိုးရအဖွဲ့ကပြောပါတယ်။ချင်းပြည်နယ်အတွင်းဘေးတင့်တဲ့ဒေသတွေရဲ့အကူအညီလိုအပ်ချက်တွေကိုမတ်တင်ကြီးထက်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ။
မိုးတဲထန်ရေချီတာကြောင့်မြေပြိုရာတွေလမ်းပန်းဆက်သွေးရေပြတ်တောက်မှုတွေနဲ့စိုးစိုးဝါးဝါရင်ဆိုင်နေရတဲ့ချင်းပြည်နယ်မှာတောက်ချာနေမနဲ့အစောပိုင်းမှာလည်းရုတ်တရက်မိုးတဲထန်ပြီးတောင်ကျ6ရေချောင်းလူရာနဲ့ချီနေထိုင်တဲ့ကျေးရွာရေနစ်မြုပ်ခဲ့ပါတယ်။တွန်းဆန်မြို့နယ်မှာမိုးတဲထန်တာကြောင့်နတ်မြောင်းတောင်ကျ6ရေကြီးပြီးချင်းပြည်နယ်တွင်းမှာကတောင်တွေထူထပ်တာကြောင့်တောင်ကျ6ရေကြီးတဲ့အခါရေကြီးတာကိုမကြောက်ရဘဲမြေပြိုရာကိုစိုးရင်ရတာဖြစ်တယ်လို့လဲချင်းပြည်နယ်အစိုးရအဖွဲ့ရဲ့ဒုတိယညွှန်ကြားရေးမှူးဦးစလိုင်းထောင်ကပြောပါတယ
်။ဒီမိုးရွာလို့ကျွန်တော်သိရတဲ့တော့ဒီဘောဘောနည်းနည်းတောင်ကျ6ပုံစံမျိုးပါပဲဗျ။အဲ့ဒါနေပြီးတော့ရှင်းလာတယ်ပြောပါရခင်ဗျ။ကျွန်တော်တို့အခုအသေးသေးတော့မသိရသေးဘူးဗျ။အင်ဂျီကတော့သူမူလိုက်အင်ဂျီကကျွန်တော်သိရတဲ့တော့59အိမ်ပေါ့နော်။သူရေတော့330လောက်ရှိရလို့ကျွန်တော်တို့ဒီအခုကနဦးသတင်းသိရတာပေါ့နော်။သူမူလိုက်အင်ဂျီပေါ့။သူအိမ်ကတော့ကျွန်တော်တို့ကြားတဲ့တော့40ဒီစီလောင်းနည်းနည်းထိခိုက်ရလို့ပဲကြားရပါတယ်ခင်ဗျအတိအပါတိတယ်ခင်ဗျအသေးသေးတော့မသိရသေးဘူးခင်ဗျအခုကျွန်တော်တို့ဝင်းချုပ်ကိုယ်တိုင်ဒီမြို့နယ်စေတနာဆိုင်ရာတွေနဲ့ကျွန်တော်ချင်းပြည်ဝင်းချုပ်တည်းဥတော့ဒီလိုရတဲ့ဟိုဘောလူသက်တို့ရေးတို့အကုန်လုံးတွားနေပါပြီခင်ဗျအဲ့ရောပါအောင်ခုတော့ရောက်တော့ရောက်နေပြီလားမသိပါဘူ
းတောင်ချချောင်းရီတန်ခံရတဲ့ချေရတွေထံကိုတွားလာရဲ့ခဲခဲကြောင်းကဲဆယ်ရေးအဖွဲ့တွေခက်ခက်ခဲခဲရောက်အောင်တွားနေကြရပါတယ်အသေးအပြောက်အပြည့်စည်းတွေအခြေအနေကိုလည်းအတိအကျမသိရသေးပါဘူးဒါပေမဲ့စားနပ်ရိက္ခာပါဝင်အကူအညီအထောက်ပံ့တွေကတော့လိုအပ်မှာဖြစ်တယ်လို့ပြည်내အစိုးရကပြောပါတယ်။ပြီးခဲ့တဲ့လပိုင်းတွေထုံးကမိုးတဲထန်တာကြောင့်တောင်ပြိုရာတွေလမ်းပန်းဆက်သွယ်ရေးကလည်းအတော်လေးပြတ်တောက်ခဲ့ရပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေရစေအချိန်မှာအခုလိုရေကြီးမှုနဲ့ထပ်ပြီးတော့ကြုံတွေ့ရတာဖြစ်ပါတယ်။အခုတော့ပြည်내တွင်မှာရိက္ခာလုံလောက်ရေးအတွက်ဆက်ပြီးဖြစ်တင်းနေတယ်လို့အစိုးရအဖွဲ့ရဲ့ပြောခွင့်ရတဦးဖြစ်သူဦးစလိုင်းထောင်ကပြောပါတယ်။
ကျွန်တော်ချင်းကြီးနဲ့နေနေကြတော့မြန်မာပြည်လေပန်းနေတော့မတူဘူးကျွန်တော်တို့ကရည်ကြည့်ရတဲ့မြေပြူဘေးပေါ့ဗျာနော်မြေပြူဘေးပဲကျွန်တော်တို့ကပူဖြစ်တာခင်ဗျအဲ့ရည်ကြည့်တဲ့ဆိုတော့ကျွန်တော်တို့တိတ်မရှိပါဘူးရှိရခုဟိုအခုပြောတဲ့တွန်းဆန်နဲ့ဟိုပလက်ဝါလောက်ပဲပေါ့ဒီညချောင်းသားနေတဲ့မြို့နေလောက်ပဲရှိရပါတယ်ခင်ဗျတော်တော်များကျွန်တော်တို့ကတော့လမ်းပြတာနဲ့မြေပြူတာပဲရှိပါတယ်ခင်ဗျစောင်းနေကြတော့အခုတော်တော်များများကတော့ဟာခါမှဆိုလည်းနောက်ထပ်ဒီ WFP တို့တင်တဲ့လူရှင်တို့ဒီနိုင်ငံသမ္မတကြီးလူတို့ကျွန်တော်အစိုးရဖွဲ့ရနေဝေထားတဲ့ဆိုင်တို့ဒီအကုန်လုံးကျွန်တော်မြို့နေတွေကိုဒီအလှူရှင်တွေလည်းရောက်ပါတယ်ခင်ဗျအခုလော့ပြစနိုက်ခါတော့ကျွန်တော်တို့ဒီမစိုးရင်ရတော့ဘူးပေါ့နော်ဒါမှလည်းဆက်လက်တော့ကျွန်တော်တို့6လစာကျွန်တော်တို့ဒီညှော်မှန်းပြီးတော့ပြန်လည်ချီတင်ဖို့တော့ရှိပါတယ်ခင်ဗ
ျလာနဲ့ချီချာမြင့်လာခဲ့ပြီဖြစ်တဲ့နိုင်ငံတော်ဝန်ရေးပေးကြောင်းလူတန်းခွဲကျော်တို့ရေးပေးတံခံခဲ့ရပြီးလေကသိမ့်နဲ့ချီထိခိုက်ခဲ့တာဖြစ်ပါတယ်အခုချိန်ထိလည်းလုံလောက်တဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေမဖော်ဆောင်နိုင်သေးသလိုအရေးပေါ်အခြေအနေကြီးညာထားရတဲ့ပြည်내နဲ့တိုင်း၄ခုတို့ကိုလည်းအရေးပေါ်အခြေအနေကနေမရုပ်သိမ်းနိုင်သေးပါဘူးရှင
်ဒါကတော့ချင်းပြည်နယ်ကရေးကြီးနေတဲ့အခြေအနေကိုမတ်တင်ကြီးထိုက်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့ဒီကနေ့ညဘက်တရရလေးလိုင်းဆွေးနွေးခန်းနဲ့ပတ်သက်ပြီးတော့ကြိုတင်အသိပေးချက်ကိုတင်ပြကြပါရစေ
။ဝါရှင်မြခင်အကြခင်ရှိလာလေးမှာတော့ဒီလာမယ့်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်ဒီနောက်ဆုံးဆင်းကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့အတည်ပြုထုတ်ပြန်ပေးဖို့ရှိပါတယ်။ဒီမတန်ခင်ပနာမဆင်းထုတ်ပြန်တဲ့နေရာမှာတော့အမှားယွင်းတွေတော်တော်ဖြစ်ခဲ့ပြီးတော့ဒီပေါ်မှာပြင်ဆင်ခြင်းပြင်ဆင်ခွင့်တွေကိုလည်းပေးခဲ့ပါရစေ။ဒါနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေကနေပြီးတော့ဒီမဲဆန္ဒရှင်ဆေးမှာပါတဲ့မိဘလို့နဲ့ပတ်သက်တဲ့မှောက်ယွင်းမှုတွေကိုတိုင်ကြားမှုတွေမှောက်ယွင်းမှုတွေကိုပြန်လည်ပြင်ဆင်မှုတွေလုပ်တာတွေလည်းတွေ့ရပါတယ်။ဒါကြောင့်မလို့ဒီအခုလာမယ့်ဒီရွေးကောက်ပွဲအတွက်မဲဆန္ဒရှင်ဆင်းတိကျမှန်ကန်မှုဟာဘယ်လောက်ထိအရေးကြီးပါလဲ။ဒီတိကျမှန်ကန်မှုရှိမရှိဆိုတဲ့ကိစ္စဟာလာမယ့်ရွေးကောက်ပွဲအပေါ်မှာဘယ်လောက်ထိသက်ရောက်မှုရှိနိုင်မှာလဲ။ဒါကြောင့်မလို့ဒီမဲဆန္ဒရှင်ဆင်းနဲ့ပတ်သက်လို့ရောဒီကြိုတင်မဲဆန္ဒတွေနဲ့ပတ်သက်လို့ရော လာမယ့်ဒီစနေညပိုင်းဒဲအလီလည်းအစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိမြလူရတော်ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာဘဏ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိမြလူရတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOA မြန်မာဘဏ်ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်သတော်ရှင်တွေကိုကြိုဆိုပါရခင်ဗျာ
။အခုည9:00အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြမယ်ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုဆက်သွယ်ရမယ်ဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကျွန်တော်တို့ပြန်ပြီးတော့ဆက်သွယ်ပါမယ်။ဆွေးနွေးလို့တဲ့အကြောင်းအရာကိုလည်းပေးပို့ထားလို့ရပါတယ်ခင်ဗျာအခုတော့နိုင်ငံတကာနဲ့ပတ်သက်တဲ့သတင်းဆောင်မတွေကိုဆက်ပြီးတော့တင်ဆက်ပေးကြည့်ပါမယ်ဩဂုတ်လ30ရက်နေ့မှာကြက်ရောက်တဲ့နိုင်ငံတကာပျောက်ဆုံးသွားသူများအထိတ်မှတ်နေအကျိုးဖြစ်ပြိပိတ်ခတွေနဲ့တခြားဘေးဒဏ်တွေအတွင်ပျောက်ဆုံးသွားတဲ့လူတွေဘယ်မှာရောက်နေတယ်လဲသူတို့ရဲ့ကံကြမ္မာဘယ်လိုရှိနေတယ်ဆိုတာတွေကိုမှတ်တမ်းပြုစုထားကြဖို့အတွက်အစိုးရအဖွဲ့နဲ့လူမှုအဖွဲ့အစည်းတွေကို ICRC ကမ္ဘာကြက်ချင်ညီကော်မတီကနေမေတ္တာရက်ခံထားပါတယ်။ဂျနီဗာမှာရှိတဲ့ ICRC ဌာနချုပ်ကနေလီဇာဆက်ချလင်းသတင်းပေးပို့ထားတာကိုပြောပြခြင်းပါတယ်ခင်ဗျာ။ဟုတ်ကဲ့ပါ။လက်တင်အမေရိကန်မှာရှိတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုကနိုင်ငံတကာမှာပျောက်ဆုံးသွားသူများနေ့ကိုကော့စတာရီကာနိုင်ငံမှာ1982ခုနှစ်မှာစတင်ပြီးတော့ပြုလုပ်ခဲ့ပါတယ်။မိသားစုတွေမသိတဲ့နေရာဆိုးရွားတဲ့အခြေအနေမျိုးစုံနဲ့အကျဉ်းကျနေသူတွေအပေါ်အာယုံစိုက်လာစေဖို့အတွက်ရည်ရွယ်ပြီးတော့လှုပ်ဆောင်တာဖြစ်ပါတယ်။အဲ့ဒီအချိန်ခါကတော့ဒက်တီဝါလို့ခေါ်တဲ့အာဂျင်တီးနားနိုင်ငံမှာဆိုးရွားတဲ့စစ်ပွဲချီလီနိုင်ငံအတွင်းအာနာသိမ်းပွဲတခြားလက်တင်အမေရိကန်နိုင်ငံတွေအတွင်းနိုင်ငံရေးအထူးယုံတွေအတွင်းတောင်းနေချီတဲ့လူတွေပျောက်ဆုံးနေကြတဲ့ကာလဖြစ်ပါတယ်။နောက်ဆယ်စုနှစ်လေးစုကျော်အကြာမှာတော့တိမ်းနေချီပြီးတော့ပျောက်ဆုံးနေသူများအရေးကိုအပြေရှာနိုင်ခြင်းမရှိသေးပါဘူး။ဒါပေမဲ့ICRC ရဲ့ပြောခွင့်ရသူ Francis Marcus ကဒီပြဿနာကပုံမရှုပ်ထွေးလာတယ်လို့ပျောက်ဆုံးသူတွေထဲမှာတဘာဝဘေးဒဏ်နေကြောင်းလဲပါဝင်ပါတယ်စစ်ဘေးနဲ့ရွှေ့ပြောင်းအခြေချနေထိုင်မှုတွေကလည်းပါဝင်တယ်လို့ VOA ကိုပြောပါတယ
် No matter what the circumstances are of people's disappearance the suffering and the anguish and the uncertainty which families face is the same and soWe desperately need to bring more
people ဘယ်လိုအကြောင်းအကြောင်းကြောင့်ပျောက်ဆုံးသွားတယ်ဆိုတာကအရေးမကြီးပါဘူးမိသားစုတွေမှာတော့ဘာဖြစ်မှန်းသိချာရေးရမသိပဲမချစ်တင်ကြခံစားကြရတာကတော့အတူတူပါပဲဒါကြောင့်ကျွန်တော်တို့အနေနဲ့ဘာကြောင်မဲ့ဖြစ်နေဖြစ်နေဒီကိစ္စကိုအရေးကြီးတဲ့ကိစ္စရတစ်ခုအဖြစ်နဲ့အစိုးရတွေလူမှုအဖွဲ့အစည်းတွေကမှတ်တမ်းတင်ပြုစုထားကြဖို့ပြောနေတာပါဒါမှနောက်တစ်ချိန်အပြေရှာတဲ့နေရာမှာအထောက်အကူဖြစ်မှာပ
ါကိုယ့်ရဲ့ချစ်ခင်တဲ့သူတဦးတယောက်ဘယ်ကိုရောက်နေတယ်လဲဆိုတဲ့အရေးကိုဖြေရှာပေးနိုင်မယ်ဆိုရင်မိသားစုအတွက်စိတ်ခံစားမှုအရာရောလက်တွေဆန်းတဲ့အထောက်အကူတွေပါရရှိစေနိုင်တယ်လို့မတ်ကတ်စ်ကပြောပါတယ်လူတွေရဲ့ဘဝရှိရေးဆက်ပြီးတော့ရှောက်လှမ်းနိုင်မှုအတွက်ငွေကြေးဆိုင်ရာအထောက်အကူဖြစ်စေမယ်လို့လည်းပြောပါတယ
် In many cases they are not able to access the person's property or the person's salary and they're left in serious economic difficulties so there are many
ဖြည့်ရတော်များများမှာမိသားစုတွေဟာပျောက်ဆုံးသွားသူတွေရဲ့ပိုင်ဆိုင်ပစ္စည်းတွေလာစားတွေဘယ်လိုအခြေအနေရှိတယ်ဆိုတာမသိရတဲ့အတွက်စီးပွားရေးအရာအခက်အခဲတွေကြုံရနိုင်ပါတယ်စိတ်ထုခိုက်မှုတွေအပါအဝင်အကူအညီလိုအပ်တဲ့မိသားစုတွေအတွက်လက်တွေ့ဖြည့်ရှင်ပေးစရာကိစ္စတွေကအများကြီးရှိပါတယ
် ICRC အနေနဲ့ကမ္ဘာပေါ်မှာဒါဇင်ပေါင်းများစွာရှိတဲ့နိုင်ငံတွေမှာလူတွေပျောက်ဆုံးနေတဲ့ပြဿနာကိုကူညီဖြည့်ရှင်ပေးနေပါတယ်အဖြစ်အများဆုံးနေရာတွေကတော့အရှေ့အလယ်ပိုင်းနဲ့အာဖရိကမှာဖြစ်ပါတယ်ပျောက်ဆုံးသွားသူတွေရဲ့တဲလွန်စားတွေကိုလိုက်လံရှာဖွေနေတာပါနောက်အနာဂတ်မှာရောလက်ရှိအချိန်မှာပါအသုံးပြုဖို့မှတ်တမ်းမှတ်ရာတွေပြုစုထားပါတယ်ပျောက်ဆုံးသွားသူတွေရဲ့မိသားစုတွေအတွက်စီးပွားရေးအကူအညီနဲ့ဥပဒေရေးအရာအကြံပေးမှုတွေကိုလည်းဆောင်ရွက်ပေးနေပါတယ်ခင်ဗျာ
အခုတော့နောက်ထပ်နိုင်ငံတကာသတင်းတော်တစ်ပုဒ်ကိုဆက်လက်ပြီးတော့တင်ပြပေးပါမယ်တရုတ်အစိုးရရဲ့အကျင့်ပြစ်ချဆမှုအစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်အမေရိကန်မှာရှိနေတဲ့ထင်ရှားတဲ့အဝေးရောက်တရုတ်နိုင်ငံသားတွေဌာနေကိုပြန်လာဖို့အတွက်တရုတ်ဆိုရဟာသူ့ရဲ့ဥပဒေထိန်းချုပ်ရေးအရာရှိတွေကနေတဆင့်ဖိအားပေးမှုတွေရှိနေတာနဲ့ပတ်သက်ပြီးတော့သမ္မတဥဘာမအစိုးရကသတိပေးလိုက်တဲ့အကြောင်းနယူးယောက်တိုင်းစ်သတင်းစာမှာတင်းကွန်းနေနေကဖော်ပြခဲ့ပါတယ်ကျုပ်သမ္မတရှီချင်းပင်အမေရိကန်ခီးစဉ်မဆခင်သတင်းပတ်အနေနဲ့အလိုမှာဒီသတင်းဟာနှစ်နိုင်ငံကြားတင်းမာမှုတွေကိုထောက်ပြလိုက်တဲ့အကြောင်း VOA သတင်းတောက် Victor Bitai သတင်းပေးပို့ထားတာကိုကိုဝင်းခန့်မောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ရဲ့အမြင်ဖော်လို့တဲ့အစိုးရအရာရှိတွေကိုကိုးကားဖော်ပြထားတဲ့ဒီသတင်းမှာတရုတ်အစိုးရက ဒီစီမံချက်ကိုမြေကွေးဖန်းစစ်စင်ရေးလို့အမည်ပေးထားပြီးသမရရှိကျင့်ပင်ရဲ့ပုံမကျဲ့ပြန့်တဲ့အကျင့်ပြတ်ခြားစားမှုတိုက်ဖျက်ရေးရဲ့တစိမ့်တေတာအဖြစ်တရုတ်ပြည်သူလူထုကြားလူကြိုက်များနေပါတယ်။နယော့တိုင်းရဲ့သတင်းအရဒီစစ်စင်ရေးမှာပါဝင်ဆောင်ရွက်သူတွေဟာပြည်သူ့လုံခြုံရေးဝန်ကြီးဌာနကဖြစ်ပြီးအမေရိကန်နိုင်ငံကိုတရားဝင်အရာရှိတွေဖြစ်လာတာမဟုတ်ပဲအလဲပတ်ဒါမှမဟုတ်စီးပွားရေးအကြောင်းပြဗီဇာတွေနဲ့ဝင်ရောက်ဖို့ဖြစ်နိုင်တယ်လို့သူကဆက်ပြောပါတယ်။ဒီနေ့ထဲမှာသူတို့သဘောအရတရုတ်နိုင်ငံကိုပြန်ကြားရတဲ့အယောက်80ကျော်အပါအဝင်2014ခုနှစ်ကစလို့တန်ရရှိလို့နိုင်ငံကိုပြန်ပို့ခံရသူပေါင်း930ထက်ကျော်လွန်သွားပြီဖြစ်ပါတယ်။သူတို့ဟာစီးပွားရေးနဲ့ပတ်သက်တဲ့ဝန်ရမ်းပြေးတွေကိုခြေရာခံဖမ်းဖို့အတွက်နိုင်ငံတကာစစ်စင်ရေးတစ်ခုရဲ့ဒစိမ့်တပိုင်းအဖြစ်ဒီလူတွေထားတွေကိုပြန်ပို့အတွက်ဖြောင်းဖျားပြောဆိုကြရတယ်လို့သတင်းစာကဖော်ပြပါတယ်။ဒီအဂတိလိုက်စားမှုတိုက်ဖျက်ရေးရဲ့ညွှန်ကြားရေးမှူးလျိုးတုံကတော့ပါဝင်ဆောင်ရွက်သူတွေကိုရောက်နေတဲ့နိုင်ငံရဲ့ဥပဒေတွေလိုက်နာဖို့ပြောကြားထားပေမဲ့တန်ရရှိသူဒူးစိုက်တပိုင်းနဲ့ပတ်သက်ပြီးသတင်းစာနာရတာနဲ့ဘယ်နေရာမှာမဆိုကြအောင်အမိဖမ်းဖို့လဲဆိုတော့ပါတယ် RAN Corporation ရဲ့နိုင်ငံရေးသိပ္ပံပညာရှင် Scott Harrow ကတော့ဒီစစ်စင်ဟာကြားရီလို့တရုတ်အရာရှိတွေနာမည်ပေးထားတဲ့အာဂရီလိုက်စားမှုနဲ့ဆွဆွဲခံရပြီးထွက်ပြေးနေရတဲ့အစ်မြင့်အစိုးရအရာရှိတွေနဲ့ရင်ကောင်တွေလို့ခေါ်တဲ့အောက်ခြေကအရာရှိငယ်တွေကိုလိုက်ဖမ်းရတာလို့ဆိုပါတယ်သူကဆက်လက်ပြောကြားရမှာတရုတ်နိုင်ငံထဲမှာနေထိုင်ပြီးသူတို့ရဲ့ချမ်းသာတဲ့ဆွေမျိုးတွေကိုAmerican, Canada, Australia နဲ့ New Zealand နိုင်ငံတွေစီပို့နေတဲ့အရာရှိတွေကိုဗလာချင်း Naked တွေလို့ကြီးညွှန်းကြပြီးနိုင်ငံအပြင်ကိုသူတို့ပိုင်ဆိုင်မှုတွေနဲ့အတူထွက်ပြေးကြသူတွေကိုတော့မြေခွေးတွေလို့ခေါ်ဆိုကြောင်းပြောပါတယ
် There has been some fairly positive signals from the Obama administration.
ဘာမှမရှိရအနေနဲ့အမေရိကန်ပြည်ထောင်စုကိုလိန်လည်ပြီးဝင်ရောက်လာသူဥပမာအဖြစ်တကယ်လဲအဂရိလိုက်စားသူအရာရှိဖြစ်တယ်ဒါအပြင်အမေရိကန်ပြည်ထောင်စုအတွင်းခိုလုံခွင့်တောင်းခံတဲ့အခါမှာလိန်လည်ပြီးတောင်းခံတာဒါမှမဟုတ်ပတ်စပို့အတုနဲ့ဝင်လာသူတွေကိုအရေးယူရမှာအမေရိကန်ပြည်ထောင်စုအနေနဲ့အကူအညီပေးဖို့ကြိုးစားမယ်လို့အရေးလက္ခဏာပြခဲ့တာရှိပါတယ်။အမေရိကန်ပြည်ထောင်စုဟာနိုင်ငံရဲ့ခြားကအကျင့်ပြတ်အရာရှိတွေအပါအဝင်ဘယ်သူကမှဒုက္ခသည်ခိုလုံခွင့်ပေးတဲ့နေရာတစ်ခုမဖြစ်ချင်ပါဘူး။ဒါပေမဲ့လို့တရုတ်အစိုးရအနေနဲ့အမေရိကန်ပြည်ထောင်စုအတွင်းကိုလူတွေလွှတ်ပြီးဒီမှာရောက်နေသူတွေကိုပြန်ရင်ပြန်မပြန်ရင်ကြံခဲ့တဲ့မိသားစုဝင်တွေနဲ့ပတ်သက်လို့အကြက်ကင်တာကုဒိလက်ရောက်ချင်းချောက်တာအကြမ်းဖက်တာတွေလုပ်ပြီးဖိအားပေးမယ်ဆိုရင်တော့အမေရိကန်ရဲ့ဥပဒေတွေကိုချိုးဖောက်ရရောက်ပါတယ
်။နယူးယောက်တိုင်းသတင်းစာကတော့အမေရိကန်ရာရှိတွေဟာလိုက်ရှာခံနေရတဲ့တရုတ်လူမျိုးအရေးအတွက်နဲ့ဘသူဘဝဖြစ်တယ်ဆိုတာထုတ်ဖော်မပြောပေမဲ့တချို့ဟာနိုင်ငံရေးပြစ်မှုတွေကြောင့်အစိုးရအလိုရှိနေတဲ့သူတွေလို့ဆိုပါတယ်။စစ်စေးမှာပါဝင်တဲ့တရုတ်ကိုယ်စားလှယ်တွေဟာအမေရိကန်ကိုမနစ်ကရောက်လာတဲ့နိုင်ငံရေးဆက်ဆက်ရှိပြီးငွေကြေးချမ်းသာသူစီးပွားရေးသမားတူဖြစ်တဲ့လင်ဝမ်ချန်ကိုအပူတပြင်းလိုက်လံရှာဖွေဖို့ကြိုးစားနေတယ်လို့အမေရိကန်အရာရှိတူကပြောပါတယ်။အကယ်၍သာသူဟာနိုင်ငံရေးခေါ်လုံခွင့်တောင်းခံမယ်ဆိုရင်တရုတ်ပြည်ရဲ့သမိုင်းမှာထိခိုက်နစ်နာမှုရှိဆုံးပြည်ပတွေတဲ့တူအပါဝင်ဖြစ်လာလိမ့်မယ်လို့လည်းနယူးယောက်တိုင်းသတင်းစာကရေးသားထားပါတယ်။
စက်တင်ဘာလ5ရက်နေ့ကစတင်ပြီးတော့သတင်းပတ်ကုံစနေတင်းငွေရုပ်မြင်သံကြားတင်ဆက်မှုတွေမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အောက်တိုဘာလကစတင်ပြီးလဲနိုင်စင်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြှင့်ပြီးတော့တနေ့ကိုတနေ့ကြာတင်ဆက်ပေးသွားပါမယ်။ VOE မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Joe ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။
ဗီယူကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ရဲ့စနေနေ့မနေ့ပိုင်းအစီအစဉ်လေးကိုလိုင်းဒိုမီတာ32 40 49တို့အပြင်လိုင်းဒိုမီတာ50 kHz 5999လိုင်းလမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်အပတ်စဉ်အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီနောက်မှာဆိုရင်တော့
ခံမှန်းချက်ကနည်းနည်းလျော့ရဲလျော့ရဲတာကဘာဖြစ်လဲဆိုတိုက်မိတဲ့အလွန်အန္တရာယ်ရှိတယ်ဘာကြောင့်လဲဆိုတော့တကယ်မှန်ဖုံးတဲ့ area ကို short ပေါ်ပြီးတော့တွက်ချက်မယ်ဆိုလို့ရှိရင်
တိတ်ပန်တဲ့နီးပညာအပတ်စဉ်ကဏ္ဍမှာကြားကြမှာဖြစ်ပါတယ်ခင်ဗျာမနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုချိန်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုတင်ပြပေးမှာပါမတ်ခွာညူကစီစဉ်ပြီးတော့တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဟိုးလွန်ခဲ့နှစ်ပေါင်းများစွာလုံးဝဆိုရင်ကမ္ဘာတိဒီမိုကရေစီသင်္ကေတအဖြစ်ရှိနေခဲ့တဲ့နိုဘယ်ကြီးကြီးဆုရှင်ဒေါက်တာဆန်စီဂျီနဲ့ပတ်သက်ပြီးတော့မကောင်းသတင်းပြောဖို့ဆိုတာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကြောင့်မှမပြောသင့်မပြောအပ်တဲ့အရာတစ်ခုဖြစ်ခဲ့တာပါအခုချိန်မှာတော့ဒေါက်တာဆန်စုကြည်ကပါတီကိုစီမံခန့်ခွဲရမှာသူ့သဘောတစ်ခုတည်းနဲ့ဒါမှမဟုတ်ဘိုးဦးစည်းစနစ်နဲ့အာဏာကိုချုပ်ကန့်လွန်းတယ်ဆိုပြီးပွင့်ပွင့်လင်းလင်းဝေဖန်တာကိုခံရပါတယ်နှစ်ပေါင်း20ကျော်ဒီမိုကရေစီရဲ့စွန့်လွတ်စွန့်စားလာခဲ့သူနောက်အချိန်အများစုကိုအခြေချုပ်ဘဝနဲ့ဖျက်ဆီးခဲ့ရသူဒေါက်တာဆန်စုကြည်ဟာအာဏာရှင်ဆန်တယ်ဆိုတဲ့ဝေဖန်မှုတွေဟာပါတီတွင်သူနဲ့အနီးကပ်ဆုံးလူတွေကြားမှာမှပေါ်ထွက်နေပါတယ်ဆိုတော့သောမတ်ဖူလာရဲ့ဆောင်းမအပြည့်အစုံကိုတော့ The New York Times သတင်းစာရဲ့ online စာမျက်နှာမှာဖတ်ရှုနိုင်ပါတယ
် Burma's half-hearted committed to democracy ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ The Washington Post online သတင်းစာမှာ democracy ဆိုတာဟာမဲပုံနဲ့သာလျှင်ပတ်သက်တာမဟုတ်ပါဘူး democracy ဆိုတာအာဏာအပြိုင်မှုလည်းဖြစ်လွတ်လပ်မှုတရားမျှတမှုနဲ့အလုံးပါဝင်မှုဖြစ်သလားဆိုတာတွေနဲ့လည်းသက်ဆိုင်ပါတယ်လို့ရေးသားထားပါတယ်မြန်မာနိုင်ငံရေးမှာရေရှည်ပြဿနာတချို့ကတော့ရွေးကောက်ပွဲနဲ့တက်တာမဟုတ်တဲ့စစ်တပ်တမတာလွှတ်တော်ထဲမှာပါဝင်နေမှုတိုင်းပြည်မှာအထင်ရှားဆုံးဒေါက်အောင်ဆန်းစုကြည်ကိုတမရဖြစ်မလာနိုင်စေအောင်တားမြစ်ထားတဲ့ဖွဲ့စည်းပုံခြေခံဥပဒေနဲ့စစ်တပ်နဲ့သူ့ရဲ့မိဖက်တွေကမကြသေးခင်ကပဲပြုပြင်ပြောင်းလဲဖို့ညှင်းဆို့ထားတဲ့အချက်တွေဖြစ်ပါတယ်။အမေရိကန်အစိုးရကတော့မြန်မာနိုင်ငံရေးပြောင်းလဲမှာကာလရှည်ကြာအပြုသဘောဘက်ကသာရှုမြင်ခဲ့တာပါ။အခုရွေးကောက်ပွဲရာသီမှာတော့မြန်မာပြည်ရဲ့ခေါင်းဆောင်တွေအနေနဲ့ဒီမိုကရေစီကိုဟန်ပြတက်တက်သာလှုပ်ပြမနေဖို့ပွင့်ပွင့်လင်းလင်းပြောပြဖို့အချိန်တော်ပါပြီလို့ Washington Post ရဲ့ Editor အာဘော်မှာရေးသားထားပါတယ်ရှင်
။မြန်မာ Needs Inclusion Before Liberalization ဆိုတဲ့ Asian Review Online စာဆောင်ရဲ့ဆောင်းပါးတစ်ပုဒ်မှာတော့လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာအတိုက်ခံအဖွဲ့ကနိုင်သွားမယ်ဆိုရင်တောင်မှရွေးကောက်ပွဲရလဒ်ကိုတက်မတော်ကလေးစားအတိအမှတ်ပြုမှာဖြစ်ကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားတာစစ်ဆိုးရကဦးစီးကျင်းပပေးခဲ့တဲ့အထွေထွေရွက်ကောက်ပွဲပြီးတဲ့နောက်အရသာအဆိုးရကပထမဆုံးကျင်းပပေးမဲ့နိုဝင်ဘာရွက်ကောက်ပွဲကျင်းပမဲ့အချိန်မှာပဲနိုင်ငံခြားဒိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေကလည်းကြီးထွားလာနေချိန်ငွေချေးယူနိုင်တဲ့အဆင့်တက်မှတ်ချက်ကိုလည်းအဆိုးရကပထမဆုံးရှာဖွေနေခြင်းဖြစ်ပါတယ်ဒီလိုဖွံ့ဖြိုးတိုးတက်မှုတွေတွေ့မြင်ရတာဟာလုပ်ငန်းရှင်တွေအတွက်နိုင်ငံရေးမတည်ငြိမ်မှုတွေညှော်နယ်လာနေတဲ့အပြုသဘောဆောင်တဲ့ဖြစ်ရပ်တစ်ခုဖြစ်တာကြောင့်မကြတော့တဲ့အချိန်အတွင်းမှာမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေစီးဝင်လာပွဲရှိနေပါတယ်စီမွားရေးတကားဖွင့်ဝါဒကအ ਨੇ စုံရေတိုကာလအတွက်မှာတော့ကောင်းတာတဲ့ဆိုတာကများနေပါသေးတယ်တကယ်လို့တိုင်းပြည်မှာဈေးကွက်စီးပွားရေးကိုအသွင်ကူးပြောင်းချိန်မှာအကျင့်ပြတ်ချဆမှုတွေငွေကြေးဖောင်းပွားမှုတွေနဲ့လူနေမှုဈေးစကားကမြင့်မားလာမှုစတဲ့မမျော်လင့်တဲ့အန္တရာယ်တွေကိုရှောင်ကျင်နေဆိုရင်တော့စည်ရင်းသားလူနည်းစုတွေတုံ့နိုင်တဲ့ခိုင်မာတဲ့ဗန္ဒာရေးဆိုင်ရာအခန့်ကဏ္ဍကိုတိဆောက်ပေးရမှာဖြစ်ပါတယ်ဆိုတဲ့ဆောင်းပါအပြည့်အစုံကိုတော့ဩဂုတ်လ28ရက်ထုတ်Asian Review Online စာဆောင်မှာဖတ်ရှုနိုင်ပါတယ်ခင်ဗ
ျ။ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျ။အခုတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါတော့မယ်။ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျ။
ဒီနေ့မြတ်တွေ့အင်ပြမင်း EDM အသုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက beating beating ကရိုက်တာနှက်တာ a-d-e-a-d dead theta h-o-r-s-e horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီဘယ်ကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်းတီးတဲတဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့ အကျိုးမရှိမဲ့ဟာမျိုးမျောလင့်ချင်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေးကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီးပါသူကအသက်သာအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အတိအပြရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
ညလုံးကြမရှိဘူးဆိုတာကိုသိရနဲ့လေကုံခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ English သင်ခန်းစာကိုဒေါ်လှလတန်စီစဉ်တင်ဆက်ထားတာဖြစ်ပါရခင်ဗျာ။အခုတော့အမျိုးသမီးကဏ္ဍကိုနားဆင်ရအောင်ပါ။မြန်မာနိုင်ငံမှာနိုဝင်ဘာလကျင်းပမယ့်အထွေထွေရွေးကောက်ပွဲကြီးမှာရွေးကောက်ပွဲရှင်ပြိုင်ကြမယ့်ကိုယ်စားလှယ်လောင်းတွေရဲ့စီးရင်တွေကိုတက်ဆိုင်ရာနိုင်ငံရေးပါတီတွေကအမျိုးသားရွေးကောက်ပွဲကော်မရှင်ထံကိုတင်သွင်းခဲ့ကြပြီးပါပြီ။အခုလိုတင်သွင်းတဲ့စီးရင်တွေထုတ်ပြန်ကြရတဲ့အမျိုးသမီးတွေပါဝင်ရှင်ပြိုင်မှုကဘယ်လောက်ရှိပါသလဲ။အမျိုးသမီးတွေနိုင်ငံရေးမှာပါဝင်နိုင်မှုအရေးကြီးတဲ့အကြောင်းဒီဒီပတ်အမျိုးသမီးကဏ္ဍမှာဒေါ်လှလတန်းကတင်ပြထားပါတယ်ခင်ဗျာ
'Cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice any longer, 'cause you deepen the conviction in my soul.
November la shi ni chin ba bu season tha de thu thu yue kaw pwe ji ma pa win shin pyai me nai ngan yi party bang 93 khu lu ni ne tit san ya party ri ga ni ပါဝင်ရှင်ပြိုင်မဲ့ကိုစလေလောင်းတွေရဲ့စီးရင်ကိုမြို့သားရွေးကောက်ပွဲကော်မရှင်ထံကိုတင်သွင်းခဲ့ကြပြီးဖြစ်တယ်လို့စီစစ်မှုကိုစောင့်စားနေကြတဲ့အချိန်လေးဖြစ်ပါတယ်။ခုလိုတင်သွင်းရမှာစိတ်ဝင်စားပွဲရတစ်ခုကတော့တဆိုင်ရာပါတီတွေတင်သွင်းတဲ့ကိုစလေလောင်းစီးရင်မှာအမျိုးသမီးတွေဘယ်နေရာဂိုင်းနှုံးပါတယ်ဆိုတဲ့အချက်ပါပဲ။လက်ရှိအာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီကကိုစလေလောင်းစီးရင်မှာ1149ဦးရှင်ပြိုင်ဖို့စီးရင်တင်သွင်းရမှာအမျိုးသမီးကိုစည်လောင်းမှာ82ဦးရှိတဲ့အတွက်6.2%ဂိုင်းနှုန်းရှိတယ်လို့ဆိုရမှာပါ။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အဓိကတိုက်ခိုက်ပါတီဖြစ်တဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ကတော့2012ဂျားဖြာရွေးကောက်ပွဲတုန်းကမြို့သမီးကိုစည်ရဂိုင်းနှုန်းဟာ30ရာဂိုင်းနှုန်းရှိခဲ့ပြီး73ဦးကလွတ်တော်မှဖြစ်ရွေးချယ်ခံခဲ့ရတာဖြစ်ပါတယ်။လာမယ့်2015ရွေးကောက်ပွဲအတွက်ပါဝင်ရှင်ပြိုင်မဲ့ကိုစည်လောင်းတွေရွေးချယ်စဉ်ကတော့အရေးချင်းတူရင်အမျိုးသမီးတွေလူငယ်တွေကိုဦးစားပေးရွေးချယ်မယ်ဆိုတဲ့ policy ကိုကျင်းပခဲ့တာဖြစ်ပါတယ်။လက်ရှိတင်သွင်းတဲ့ကိုစည်လောင်းစီးရင်ကိုထုတ်ပြန်ရမှာတော့အမျိုးသမီးကိုစည်လောင်းအရေးအတွက်ဟာ15ရာခိုင်နှုန်းရှိတာတွေ့ရပါတယ်။တဆညာလို့ဒုက္ခခေါ်တဲ့တိုင်းရင်းသားစီလုံးညီညွတ်ရေးပါတီရဲ့ကိုစည်လောင်းစီးရင်မှာတော့956ဦးနဲ့89ဦးကအမျိုးသမီးတွေဖြစ်ကြတဲ့အတွက်ဆယ်တသမ400ဂိုင်းနှုန်းအမျိုးသမီးတွေဖြစ်တယ်လို့ဆိုရမှာပါ။အမျိုးသမီးအများစုနဲ့ဖွဲ့စည်းထားတဲ့မွန်အမျိုးသမီးပါတီအနေနဲ့ကတော့ကိုစရီလောင်း၄ဦးကသာတင်သွင်းနိုင်ပြီး NLD အဖွဲ့ဝင်ဟောင်းတွေနဲ့ဖွဲ့ထားတဲ့ဝန်တန်းမှုဒီမိုကရက်တစ်ပါတီကတော့အမျိုးသမီး18ဦးကိုစရီလောင်းဖြစ်တင်သွင်းထားတာကိုတွေ့ရပါတယ်။ဒါအပြင်တတိပုဂ္ဂလတွေအဖြစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့အမျိုးသမီးကိုစလေလောင်း၄ဦးလိုရှိရမှာဒေါ်ညိုညိုတင်းကပဟာဒေါ်မျက်နှူခိုင်ကဖြူဒေါ်ခင်တန်းအေးကပင်တရနဲ့ဒေါ်နတ်မြတ်စိန်ကတင်းဒီတို့ကဝင်ရောက်ရှင်ပြိုင်မှုလျှောက်ထားကြတယ်လို့လည်းသိရပါတယ်ခုလို2015ရွေးကောက်ပွဲမှာအမျိုးသမီးကိုစလေတွေပါဝင်ရှင်ပြိုင်မှုနှုန်းနည်းပါးရတာဟာမြမလူဦးရေတန်90တပွဲရှိတဲ့အမျိုးသမီးတွေနဲ့နိုင်ငံရေးမှာစိတ်ပါဝင်စားမှုနည်းပါးလို့လားလို့မေးစရာရှိပါတယ်။ဒါကြောင့်အမျိုးသမီးတွေနိုင်ငံရေးမှာစိတ်ပါဝင်စားမှုဟာဘယ်လောက်အရေးကြီးပါသလဲ။တချိန်ကနိုင်ငံရေးအကျဉ်းသားလေးဖြစ်ခဲ့ပြီးအမေရိကန်နိုင်ငံသားရေးဌာနကချီးမြှင့်တဲ့အမျိုးသမီးသူရဲကောင်းစုကိုရရှိထားတဲ့အပြင်လက်ရှိရန်ကုန်နိုင်ငံရေးသိပ္ပံကျောင်းကိုဖွင့်လှစ်ထားသူမတ်ဇီမာအောင်ကတော့ NLD ပါတီရန်ကင်းမြို့နယ်ကဝင်ရောက်ရှင်ပြိုင်မှုစီးရင်တင်ခံထားရသူဖြစ်ပါတယ်။ အမျိုးသမီးများနိုင်ငံရေးမှာစိတ်ပါဝင်စားမှုရှိဖို့အရေးကြီးတဲ့အကြောင်းသူတစ်ချိန်ကပြောခဲ့တာကိုပြန်ပြောင်းတင်ပြလိုပါတယ်
အခုကျမတို့မြန်မာနိုင်ငံမှာဆိုလို့ရှိရင်အမျိုးသမီးတွေက50ရာခိုင်နှုန်းကျော်ဒါကိုသွားတွေ့ရတယ်။ဒါကြောင့်ဒီမိုကရေစီစနစ်မှာကျန်းမာရေးအားဖြင့်ကိုလူများစုရဲ့အတန်ကိုအနေဆုံးဆင်တော်ကိုစားပြုနိုင်မှုလိုတယ်။ဒါကြောင့်မို့လို့လေဒီအမျိုးသမီးတွေဟာကိုယ့်ရဲ့အတန်ကိုယ့်ရဲ့လိုအပ်ချက်ကိုယ့်ရဲ့အခွင့်အရေးတွေကိုခေါ်ထုတ်ပြီးတော့ကိုစားပြုနိုင်မဲ့ကိုယ်စားလှယ်မျိုးတွေနိုင်ငံရေးသမားမျိုးတွေကိုတာဖွေချင်းကပ်ပြီးတော့အားပေးတဲ့ထုံးနေတူဆိုကိုယ့်အတန်ကိုကိုစားပြုနိုင်မှုလဲလိုအားပေးတဲ့လို့ဟိုကျွန်တော်ကတော့ထင်တယ်။ထို့သဖြင့်တော့နိုင်ငံရေးကိုမျက်ခြေမပြတ်စေချင်ပါဘူး။2015မှာရွေးကောက်ပွဲရှိမှမဟုတ်ပါဘူးရွေးကောက်ပွဲမရှိတဲ့အချိန်ကာလမှာလည်းမျိုးသမီးတွေဟာနိုင်ငံရေးအသည့်သတိရှိရှိနဲ့ပို့ပြီးတော့ဒီကိုနိုင်ငံရဲ့အရေးကိုလူ့အဖွဲ့အစည်းရဲ့အရေးကိုနားဆွင့်တဲ့အချင်းကတ်တဲ့လို့ကျွန်မအတန်ပေးတယ်
။ခရင်မြန်မာနိုင်ငံမှာအမျိုးသမီးတွေအတွက်အရေးကြီးဆုံးလူလားချက်တရားဘာတွေလို့မြင်ပါလဲရှင
်။ဒီအမျိုးသမီးတွေအတွက်ဒီအဓိကလိုအပ်ချက်ကတော့သူတို့ရဲ့မိသားစုသားသမီးတွေရဲ့ပညာရေးပိုကောင်းလာတာကိုမြင်ချင်တယ်။ထို့နည်းတူသာလည်းအမျိုးသမီးတွေကိုယ်နိုင်လေလုံနိုင်ကန်နိုင်နဲ့အဝင်ငွေကောင်းတဲ့သူတို့မိသားစုကောင်းကောင်းမွန်မွန်မိသားစုကျန်းမာရေးပညာရေးကိုပို့ပြီးတော့ကောင်းကောင်းမွန်မွန်ဖန်တီးပေးနိုင်မဲ့ပြီးွားရေးအခွင့်အလမ်းပညာရေးအခွင့်အလမ်းတွေကိုရလို့ရှင်တော့ဒါသူတို့လူ့ဖွဲ့စည်းအတွက်ကောအမျိုးသမီးတို့အတွက်ကောပို့ပြီးတော့ကောင်းမွန်တဲ့ဒီအနေအထားတစ်ခုဖန်တီးနိုင်မယ်လို့ဟုတ်ကဲ့မျှော်လင့်ပ
ါဒါမဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့မြန်ကုန်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြင့်ဝင်ရောက်ရှင်ပြိုင်မဲ့သူကတော့ဒေါက်တာဒေါ်မီဝင်းမြင့်ဖြစ်ပါတယ်။သူဟာ2012ကြားဖြတ်ရွေးကောက်ပွဲတွင်ကလည်းအဲ့ဒီမြို့နယ်ကပဲရွေးကောက်ခံခဲ့ရသူဖြစ်ပါတယ်။မြို့သမီးများနိုင်ငံရေးမှာပါဝင်လှုပ်ရှားမှုအရေးကြီးတဲ့အကြောင်းထိုစဉ်ကသူပြောခဲ့တာကိုလည်းမှတ်တရတင်ပြလိုပါတယ်
။အစ်ကိုတော်တွေကမြို့သမီးတွေရောက်လာပြီဆိုရင်မြို့သမီးတွေရဲ့ဟိုအခွင့်အရေးတွေကိုအမျိုးသားလွှတ်တော်ကိုယ်စားလှယ်တင်ပြတာရဲ့အစားရေးသူတို့မြို့သမီးတွေကတင်ပြတာဟိုပို့ပြီးတော့လည်းပြည်စုံမယ်ပို့ပြီးတော့လည်းသဘာဝကျမှာပေါ့နော်။အမရဲ့အမြင်ကတော့ဟိုလွတ်လပ်ရေးမတန်ခင်ကတော့ဟိုတခင်မကြီးတာရီကလွတ်လပ်ရေးအတွက်ဖက်ဖက်ကအရန်ကြိုးစားခဲ့ကြတာပေါ့သူနိုင်ငံရေးကိုပို့ပြီးစိတ်ဝင်စားခဲ့ကြတာပေါ့နော်လွတ်လပ်ရေးအတွက်ဆိုတော့လွတ်လပ်ရေးရပြီနောက်ပိုင်းမှာတော့မရခင်တည်းဆိုင်တော့နည်းနည်းလေးအေးဝါတယ်လို့ခေါ်ရမှာပေါ့နော်ကိုယ့်ရဲ့ဒီမိသားစုစောင်းနေပါပဲမြို့သမီးတွေရှိနေကြတာပေါ့ဒီနောက်ပိုင်းမှာပမာပြန်ပြီးတော့မြို့သမီးတွေနိုင်ငံရေးကိုပို့ပြီးစိတ်ဝင်စားလို့ကြွားလာဆိုသူတို့ရှိလေးလုံးအရေးချင်းမှကြားလာကြတော့မြို့သမီးတွေဒါအများကြီးပဲထွက်လာကြဒီဆက်ပို့ပြီးတော့ဖြစ်လာတာတော့ကျွန်တော်ဒီ90ခုနှစ်နောက်ပိုင်းမှာကျွန်တော်တို့အကုန်လူကြီးတော့နိုင်ငံရေးလှုပ်ဆောင်တဲ့လူတွေအများပြားအဖန်ခံတဲ့ခမကျွန်တော်တို့အမျိုးသမီးတွေကနိုင်ငံရေးအကြီးအကဲတွေနဲ့မိခင်တော်လည်းကောင်းဖွားဒီတော်လည်းကောင်းတားကြွတော့ဖြစ်တဲ့ကြတဲ့ခမကျွန်တော်တို့ကဒီထောင်စားတွိုင်းနဲ့နိုင်ငံရေးမှာပို့ပြီးတော့စိတ်ဝင်စိတ်ဝင်လာတာကြတယ်ပို့ပြီးတော့ပါဝင်လာတယ်တို့ရုံးကလာဆိုတော့လေနောက်ပိုင်းမှာဆိုရင်ဥကြည့်လိုက်မယ်ဆိုလို့ရှိရင်လည်းဒီကျောင်းသားလူငယ်တွေလူဆက်တစ်တရားမှာလူငယ်အမျိုးသမီးတွေအများကြီးပဲပါလာကျွန်တော်တွေ့ရတယ်ကျွန်မဒီနောက်ပိုင်းမှာတို့ရဲ့အမျိုးသမီးတွေကအရွယ်သုံးပါလုံးပေါ့နော်တို့နိုင်ငံရေးမှာအရင်မဆလာခရစ်ဆိုင်တော့အများကြီးဒါနိုင်ငံရေးဒီမှာလည်းပါဝင်လာကြတယ်နိုင်ငံရေးလည်းပို့ပြီးလှုပ်ဆောင်လာကြတယ်အဲ့အတွက်ကိုဦးကျော်ဒီလွတ်တော်တဲ့ဦးကျော်ရောက်လာပြီပေါ့နော်ဒီကောင်မှာဆိုတော့တို့အမျိုးသမီးကန္တာအတွက်တို့တွေကအများကြီးကိုစားပြုတော့ပြောပြရမယ်ဘာလို့ပမာဏမှာရှိတဲ့အလုသမာတွေကများတယ်ဒါအမျိုးသမီးတွေပဲဒါမှကြာခင်ရတဲ့ဒါအလုသမာတွေမှာဆန္ဒပြနာရှိတယ်ပေါ့နော်ဒါအခွင့်အရေးရပိုင်ခွင့်တွေဆုံးရှုံးနေတယ်အကာအကွယ်ပေးနိုင်တဲ့အတိုင်းမရှိခဲ့ဘူးပေါ့ဒီတော့ကိုကျွန်တော်ကဒီသူတို့ရဲ့သမီးတွေရဲ့ကိုစားကဦးကျွန်တော်လွတ်တော်တွေရောက်သွားမယ်သူတို့ကိုစလဲအမျိုးသမီးတွေရဲ့တောင်းနေအများကြီးပါပါတယ်ဒါတော့ကျွန်တော်တို့တွေကဒါဥပမာတစ်ခုပေးတာပေါ့နော်အမျိုးသမီးကဏ္ဍကိုအပြည့်တင်ပေးနိုင်ဖို့အတွက်ဒါကျွန်တော်တို့ပါအများကြီးတောင်းရှိပါတယ်လို့ပဲပြောချင်ပါ
လားမေနိုဗင်ဘာလရွေးကောက်ပွဲမှာနိုင်ငံရေးပါတီတွေအနေနဲ့ကိုစီလောင်းစီးနွေမှာအမျိုးသမီးဥယေနေပါရတာဟာအမျိုးသမီးတွေအနေနဲ့မောင်တထားမင်းနရွက်ဖြစ်နေတော့နိုင်ငံတာဝန်နဲ့အိမ်တော်တာဝန်ထမ်းဆောင်ရမှာဝင်နစ်အားမမျှတဲ့အချက်ဟာအဓိကအကြောင်းဖြစ်နေတယ်လို့အမျိုးသမီးရေးလှုပ်ရှားသူတွေကထောက်ပြခဲ့ကြပါတယ်ဒေါက်တာဒေါ်မီဝင်းမြင့်ကတော့ကန်ထူးသူလို့ဆိုရမှာပါ2012ကြားဖြတ်ရွေးကောက်ပွဲအနိုင်ရရှိစဉ်ကသူ့ကိုဒီမေကွန်းကိုမေးခဲ့မိပါလေသူ့ရဲ့ဖြေချခြင်းနဲ့တူဒီသတင်းပါရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလေရှင်
ပြောတော့ဒါဟိုကပြည်သူကလည်းဒါတောင်းပေးရလာပြီဆိုတော့ဒါပြည်သူဒီရဲ့တောင်းပေါ့နော်နိုင်ငံရေးတောင်းတော့ဒါဒီမှာဦးစားပေးရမှာဖြစ်ပါတယ်ဦးကျမတပီးနေရတယ်သူတို့ကချက်ပေါ်သူတို့ရက်တည်နိုင်ပြီဖြစ်တဲ့အတွက်ကျမရဲ့ခင်မွန်းတွေကဒါကျမရဲ့အိမ်တော်တောင်းကိုသူညှောက်ဝေးယူမှာဖြစ်ပါတယ်ကျမနေနေရတော့အိမ်တော့တောင်းကတော့၄ပုံ၃ပုံလောက်ပဲမှန်းထားပါတယ်။ကျန်တဲ့၄ပုံ၃ပုံကတော့ ကျွန်မနေနေတော့ဒီတိုင်းပြည်ရဲ့ဘနော်လိုအပ်တဲ့ကျွန်မဦးတည်ပေးထားတဲ့အတိုင်းကျွန်မဟိုနိုင်ငံတောင်ကိုထမ်းဆောက်ဖို့ကျွန်မဆုဖြတ်တာပါ
ဒေါက်တာဒေါ်မီဝင်းမြင့်ခင်မောကတော့ဒီနိုင်ငံရေးအလုပ်တဲ့ပေါ်မှာသူကထောက်ခံအပ်ပြီလား
သူကအပြေအဝါထောက်ခံတယ်သူကလည်းပြောရမယ်ဆိုတော့ဒါဝန်ထမ်းတယောက်ပါပဲသူရဲ့လုပ်တဲ့24နှစ်မှာ1990တခုနှစ်မှာမေဝန်ထမ်းတွေကိုမေကို30ဖြည့်ခိုင်းတဲ့မှာကိုဒါညှိတယ်ဆိုပြီးတော့ဒါသူ first to retire ပြလိုက်တာအေးစီရပါပဲဆိုတော့သူကလည်းအနောက်ကနေပြောမော်နော်ဒီမှာသူကဘက်ကပ်ပြီးထောက်ခံပေးပါတယ်ဒီမှာထောင်ကျနေတဲ့17နှစ်လုံးလုံးနဲ့ဟိုထောင်စားတပတ်မပြတ်ပေါ့နော်သူကဒါဟိုပြေဝလာပြီးတော့ဒီမှာစောက်ရှောက်ခဲ့ပါတယ်
ဒေါက်တာဒေါ်မီဝင်းမြင့်ကံကောင်းနေပေါ့
ကံကောင်းပါရဲ့ရှင့်
You can bend but never break မြို့သမီးကန္တာအပတ်စဉ်ကန္တာကိုနားဆင်ကြရတာဖြစ်ပါရယ်ခင်ဗျာအခုတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်ဒေါခင်မြို့သက်စီစဉ်တင်ဆက်တာဖြစ်ပါရယ်ခင်ဗျာ
ဒီနေ့မိုးရာသီမှာမုန်တုံမုန်းနဲ့မုန်တိုင်းကြောင့်မကြုံမှုအောင်ရေကြီးရေရှမ်းခဲ့တာမို့မြန်မာနိုင်ငံသားတွေအဓိကထားစားသုံးတဲ့ဆန်အတွက်ဘယ်အတိုင်းတာထိထိခိုက်နိုင်ပါလဲ။စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းရဲ့အမည်ကိုဒီတစ်ပတ်မှာတင်ပြပေးပါရစေ။စဘာအထိကစိုက်ပျိုးတဲ့အေယာဝတီတိုင်းကအခြေအနေကိုပထမဆုံးကြည့်အောင်ပါ
။စဘာတူစိုက်တဲ့ရောက်တိုင်းမှာရှိတဲ့ဟင်းရဇလုံးမြောင်ကြံကင်းနောက်ပြီးတော့တနုဗျူကျောင်းကုန်းကန်ကြီးတော်လေးမျက်နှာစားကြင်ရောက်တိုင်းရဲ့အဓိကစဘာဆိုင်တဲ့မြို့ကြီးတွေကတမြို့နယ်မှာဆိုရင်အကတသိန်းရံတသိန်းခွဲရှိပါတယ်ခင်ဗျာဆိုအဲ့ဒီမြို့နယ်ကြီးတွေပါဝင်မြို့နယ်ပေါင်း20လောက်ရှိတယ်ကျွန်တော်တသိန်းရံနေတော့တသိန်းခွဲရှိတဲ့မြို့နယ်ပေါင်း20လောက်ရှိတယ်အဲ့ဒီ20လောက်ကိုကျွန်တော်မှတ်မြို့တက်ကြည့်တာအနည်းဆုံးအက5000လောက်ရေစားနယ်လို့ပဲအနည်းဆုံးထားပြီးတက်မှဆိုရင်တော့မှအကတန်းရှိပါတယ
်မိုးစဘာဆိုင်တဲ့ရာသီမှာလိုရာတဲ့ပိုးသွားတဲ့ရေအလွှမ်းခံရတာမို့ပျက်စီးဆုံးရှုံးမှုတွေဖြစ်ခဲ့ပါပြီ။ဒီခါမှာရှေ့ဘာဆက်လုပ်ဖို့လိုရဲဆိုတာကိုစီမံကိန်းတွေချနိုင်အောင်ဆုံးရှုံးခဲ့ရတဲ့ပမာဏကိုတွက်ချက်မှုဟာတိတ်ကိုအရေးပါတယ်လို့ဆိုပါတယ်
။ဒါကတကယ်လို့ဆိုင်တဲ့အေကာကမိုးရဲမှာဆိုလို့ရှိရင်4တန်းလောက်ရှိတယ်။ဆိုရရဲ့ခမန်းကျက်ကတော့သတိနဲ့2တောင်းပါဗျာ။အဲ့လောက်ပဲဒီရန်လှမ်းတယ်လို့ပဲသူကယူဆတယ်ဗျာ။တကယ်တမ်းကျွန်တော်ဘဝမှာရောက်တဲ့မြို့နယ်ပေါင်း18မြို့နယ်အလုပ်ကိုလွှမ်းခံရတယ်ပြောတယ်။ဒီစကနမျိုးနဲ့ကဘယ်လောက်ထိရှိလဲဆိုရင်ဧကကတမြွတ်တမြွတ်နဲ့မြွတ်ပါအနည်းဆုံးတသိန်းကနေတသိန်းခွဲရှိပါတယ်ဆိုတော့အဲ့ဒီမြုပ်တဲ့မြွတ်နယ်တွေပဲတသိန်းလောက်နဲ့ထားကြည့်အောင်တိကျသမား9တန်းလောက်ရှိတယ်အနည်းဆုံး5000မှာဖုံးပါအောင်ဒါပေမဲ့တကယ်ဖုံးတာတော့ပင်လေပြီးမြို့ရွာတွေကရေအောက်မှာအားလုံးရောက်သွားတာ3000တန်းလောက်ပဲရေဖုံးခံရဆိုတော့ခံမှန်းချက်ကနည်းနည်းရော့ရဲရော့ရဲတာကဘာဖြစ်လဲဆိုတိုက်မိတဲ့အလွန်အန္တရာယ်ရှိတယ်ဘာကြောင့်လဲဆိုတော့တကယ်မှန်ဖုံးတဲ့ area ကို short ပေါ်ပြီးတော့တွက်ချက်မယ်ဆိုလို့ရှိရင်နိုင်ငံတော်ရဲ့စာဝတ်ကြီးမှာတွားပြီးတော့အချိန်မပြေတာဖြစ်နိုင်တယ်ဘလုံလောက်မှုတွေဖြစ်နိုင်တယ်ဒါကြောင့်မို့ခံမှန်းတဲ့နေရာမှာရုပ်ပြရှိရှိခံမှန်းဖို့လိုအပ်ပါတယ
် AR တိုင်းမှာတင်စဘာဆိုင်တာမဟုတ်ပါဘူးကြံတိုင်းနဲ့ပြည်နယ်တွေမှာပါစိုက်ကြတာပါဒါပေမဲ့ဒီစဘာဆိုင်ဒေသတွေမှာလည်းရေတံကိုခံကြရတာပ
ါခပိုင်မြို့နယ်က30လောက်ကလည်းတမြို့နယ်ကို3000လောက်ဖုံးမှကျွန်တော်ညနေဆိုတော့ကျွန်တော်ကျန်ငင်းအထက်ပေါ့ဗျာမကွေးတိုင်းပွင့် view စတဲ့ပြင်အထက်ပိုင်းမှာမြို့နယ်နဲ့ရခိုင်ပြည်ကမြို့နယ်တွေကဘာ heavy site တဲ့ဘူးရီတော်မောင်တော်ကြောက်တော်ကရစမြဝမှာပုံတဲ့ area တွေကလည်းမနေဘူးကျန်တဲ့မြို့နယ်ပေါင်း30ကတမြို့နယ်ကို3000ပဲဖုံးမှာဆိုရင်တော့မှ6သိန်းလောက်ရှိတယ်အများဆုံးဧကတန်ပေါင်း7000မှ9000ရှိတယ်ဧကကို65ဒေးနဲ့တွက်ကြည့်တဲ့အခါမှာအင်းတန်ပေါင်း133တန်းရတ
ယ်တနိုင်ငံလုံးတိုင်းတာနဲ့စဘာစိုက်ပျိုးမြေတွေရဲ့အနေအထားကရောဘလို့ရှိပါသလဲ
အခုလက်ရှိဖြစ်နေတဲ့အခြေအနေထားလေးကကျွန်တော်အောက်ပိုင်းဒေသတွေမှာကျွန်တော်အရောက်တိုင်းဟင်္သာရံကင်းအထိမြို့နယ်တွေကတော့အားလုံးကစပားတွေကစိုက်ပြီးလို့တက်လာခွဲရွယ်ဆိုတော့သူတို့ကအပြစ်တွေဆွဲပြီးတော့ပင်ပွားကြည့်ခြင်းဖြစ်တယ်အဲ့ဒီအချက်ပိုင်းမြို့နယ်တွေရောက်တော့အခုတမျိုးလုံးမြို့သွားတဲ့ညို့လို့ပါလို့ကြတော့ကျုပ်ခင်းနေထားမှာရှိတယ်တမျိုးနယ်လုံးကမဆက်ရသေးဘူးတမျိုးနယ်လုံးစက်ခုဧကက6000လောက်ရှိတယ်6000တဲ့ကျုပ်ခင်းတွေကကျုပ်ခင်း6000လောက်ရှိတယ်မြို့တက်ကလာအခုကျွန်တော်တို့က10ရက်အထက်မှာရှိတယ်ကြပါဆေးရလောက်ပဲတက်ရှင်တော့ပြုတ်ရင်းနေအလုံးမြုပ်သွားတယ်ဒီဟာပြုတ်ပြီးရနေကြောင်းဆိုက်ကိုစက်ခင်းအတွက်ကိုမြို့တွေကအလုံးဆုံးရှုံးသွားတယ်ဒါနဲ့ဒီအလုံးရွက်ခံရတဲ့ဒီအလုံးကလည်းကျွန်တော်တို့ကဟိုကျွန်တော်တို့8ဒသမိတ်ထိအလုံးမြုပ်တာဆိုတော့အလုံးနှုံးနေဖုံးပြီးတော့အလုံးပျက်စီးသွားတဲ့အနေအထားရှိတယ်ကျွန်တော်တို့ကနိုင်ငံတော်ကမှန်းတာကတော့8ထက်ကနေ9သိန်းလောက်ပြန်ရှင်တယ်9သိန်းလောက်ပျက်စီးတယ်ဆိုတော့ပြန်ရှင်ဖို့ကကျွန်တော်တို့မျက်မြင်မြင်ကျွန်တော်ကြွားကြည့်တဲ့ data တွေမှာတော့ရှင်းလျားအကြောင်းကိုမရှိဘူးဒါတော့ရှင်းလဲဆိုတဲ့ data ကလည်းကျွန်တော်နိုင်ငံတော်အတွက်ဒီစာဝတ်နေဖူလုံမှုတွက်တဲ့နေရာမှာတော်တော်လေးကိုအမြင်ရှိတယ်
။လက်ရှိမှာမြန်မာနိုင်ငံဆန်စပါးတဲ့ထောက်ပံ့မှုနဲ့ဆန်အတွက်စိတ်အေးရပေမဲ့ ရေရှည်အတွက်တိတ်ကိုစိုးရင်ရတဲ့အနေအထားမှာရှိနေတာပါ။
ဒီမှာနိုင်ငံစံတော်တင်ကြကတို့တို့စံချက်ဒီမှာထိမ့်သိမ့်ပြီးတော့ဒူလောင်ထားတဲ့စံတွေကိုဝင်ရတယ်။ဝင်ရတော့ဒီဒီကရရှိနေတာဖြစ်တဲ့ကာလမှာတော့အဆင်ပြေပါတယ်။ဒါမဲ့ဒီကျသွားပြီးနောက်ပိုင်းမှာကျွန်တော်တို့ကဒီဝေဆက်နိုင်မှုတက်ကဆက်ခါဆိုင်မှာအဆင်ပြေတဲ့သဘောတရားရှိတယ်။ဘာလို့ကျွန်တော်နိုင်ငံကကစွားကိုနှစ်ပတ်လည်လေအောင်စိုက်ထားမှကျွန်တော်တို့ကဆန်အပူဆိုလို့နိုင်ငံရောက်တာတတန်းခွက်လောက်ပဲရှိတဲ့အတွက်အလွန်ကိုစိုးရင်ရတဲ့အနေအထားရှိတယ်။ဒီပြန်မဆိုင်လို့ရှိရင်ဒီပြန်ရမယ့်စဘာကမရှိတဲ့တန်တန်ကျင်းစစ်သမတ်ခွန်တန်းနဲ့ညီရတဲ့စဘာမရမယ့်အတွက်ရပ်စားမယ်ဆန်ရော့သွားမယ်ဆိုလို့ရှိရင်ရှေ့မှာဆက်ဆက်ပြီးတော့ကျွန်တော်တို့ကနိုင်ငံတော်အတွက်ဒီစားရေးမှာဒေါ်လာလေးကိုရင်းလေးစရာရှိတဲ့အတွက်ပြန်ဆိုင်ဖို့ကျွန်တော်တို့ကလိုအပ်ပါတယ
်ဟုတ်ကဲ့ဆရာဆရာဒီဝင်းစာအတွက်ကစပန်းဟာနောင်ရေးအတွက်စိတ်ပူပါတယ်မကြခင်ကာလတွေမှာအခက်အခဲတွေကြုံရဖို့ရှိတယ်ရှိတဲ့အခါကျတော့စိုက်ပျိုးရေးပညာရှင်တယောက်အနေနဲ့ပေါ့နော်ဆရာဘာတွေလုပ်ဖို့အကြံပေးချင်ပါလဲဆရာ
ဟောလောကကျွန်တော်တို့ကနိုင်ငံတော်အနေနဲ့ကဒီဒီဇာတ်တွေမှာအဓိကလက်သမားတွေမှာမျိုးစွာမရှိဘူးအားလုံးကဒီလက်လို့ပြရတဲ့အတွက်ရေတန်းတွေတဝေးအောင်ပြရတဲ့မျိုးစွာတဲ့ကြီးမရှိတဲ့မျိုးစွာလုံးဝမရှိဘူးဒီမရှိတဲ့အတွက်ဒီရေကြကြချင်းမှာမျိုးစွာအလုံးလောက်ပြနိုင်ဖို့ကိုနိုင်ငံတော်အနေနဲ့ရေဖုတ်ခံရတဲ့အနည်းဆုံးတွက်ထားတဲ့တိကျသမား9တန်းအတွက်ဒေကောက်တရင်းလုံးနဲ့တင်းပေါင်းတိကျသမား9တန်းကိုဘလို့ရှာဖွေပြီးတော့စံပုတ်ပေးမလဲဆိုတော့အစီအမံတွေရှိဖို့လိုတယ်ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကဒီရေဖုတ်မဖုတ်ခံရတဲ့ကျောင်းမလေးတိုင်းက60ရှင်းတိုင်းမတရားပဋိကိညွန့်နယ်တွေကစပါးတွေဒီအရောက်တိုင်းမှာရှိတဲ့ရေမဖုံးခံရတဲ့ဝခမအိမ်မဲမြောင်းမြမူပင်ကျက်လက်ဘုတ်လေးချက်ဆက်တွေဒီရေမဖုံးခံတဲ့မြို့နေရမြို့ဇဘဝန်းစာလောင်ထားတဲ့တဲသမားတွေတစ်ထဲကနေတော့မှတက်တန်းတိုးတဲ့စပါးတွေ90ကနေ130ရှိတဲ့စပါးတွေကိုချက်ချင်းနိုင်ငံတော်အနေနဲ့စီမံအနေနဲ့ဝယ်ယူပြီးတော့ခါမှာဒီစီမံတစ်ခုစီမံကိန်းချပြီးတော့ချက်ချင်းရေမြုပ်တဲ့ဒေသတွေမှာပြန်ဆိုင်နိုင်ဖို့ကိုလုပ်မှသာလျှင်နောက်ကမှကျွန်တော်ဆန်ပူလုပ်မှုကရှိမှဖြစ်တယ်ဒါကြောင့်ဒါကိုအရေးတူနဲ့နိုင်ငံတော်အနေနဲ့လုပ်ဖို့လိုတယ်ဆိုတာကိုကျွန်တော်ဒါအကြံပြုလိုပါတယ
်ဟုတ်ကဲ့အဲ့တော့မျိုးစပါးကိုအချိန်မီဝေးပေးဖို့ပေါ့နော
်အချိန်မီခင်ဗျချက်ချင်းကိုကျွန်တော်တို့ကဒီမျိုးစပါးဆိုတာကိုရေကြကြချင်းစိုက်မှဘာကြောင့်လဲဆိုတော့ကျွန်တော်စိုက်ချိန်ကဒီတရင်ကျိုးဒေသမုံကကြီးသွားပြီးကိုကကျွန်တော်ဝါကောင်းလားဆိုတော့ကျွန်တော်ကနောက်ပိုင်းမှ3လလောက်ပဲရှိတဲ့အတွက်ဒီ3လလောက်တက်တန်းရှိတဲ့စပားမရရင်လည်း4လ130လောက်ရှိတဲ့90 130လောက်ရှိတဲ့စပားတွေကကျွန်တော်ဒီပိုင်းမှာရှိပါတယ်ဒါတွေကိုရအောင်ရှာပြီးတော့တက်တန်းတူတဲ့စပားတွေရအောင်ရှာပြီးတော့တောင်းတွေကိုဖြန့်ပေးမှဆိုလို့ရှိရင်တော့အဆင်ပြေနိုင်ပါတယ
်ဆုံးရှုံးခဲ့ရတဲ့စပားတွေပြန်ပြီးကာမြှင့်အောင်အမြန်စိုက်ပျိုးဖို့လိုအပ်နေချိန်မှာသဘာဝကအဆင်ပြေအောင်ဖန်တီးပေးတယ်လို့ဖြစ်နေတယ်လို့လည်းဆိုပါတယ
်ဒီပေါ်ကကြည့်မှဆိုလို့ရှိရင်ကျွန်တော်တို့ကနှုံးဖုံးတာဖြစ်တဲ့အတွက်ဒီရေရုပ်တာဖြည့်စီးတဲ့သဘောတရားရှိတော့လေကောင်းဘက်ကပြန်ပြီးတော့ကြည့်မှဆိုရင်အများသောဖြင့်နုံးနေဖုံးတာများပါတယ်ဒီနေရာတွေမှာပြန်ဆိုင်မှဆိုရင်ထွက်ကြတယ်တမန်အထွက်တဲ့ပို့ပြီးတော့တိုးထွက်เสียရှိတယ်ဒါကတော့အစိုးရကလည်းအကောင်ရတဲ့လက္ခဏာဖြစ်ပါဒါကြောင့်မလို့မဖြစ်မနေပြန်ဆိုင်ဖို့ပဲလိုပါတယ်ပြည်သူများတော့အားလုံးနုံးနေဖုံးတာဖြစ်တဲ့အတွက်လက်ပါဆိုင်ကြွေးမှာအခုကိုအချိန်ပြည့်တဲ့အနေအထားမှဖြစ်ပါတယ
်စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့အမည်ပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြပါ
ဒေါက်ကင်မြူတဲ့စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ခဲ့ကြရတာပါ VOE ရဲ့စနေမနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်သောတာရှင်များခင်ဗျာကမ္ဘာပေါ်မှာအရေးပါလာတဲ့ယဉ်ကျေးမှုအမွေနှစ်ထိန်းသိမ်းရေးကိုအမေရိကန်ပြည်ထောင်စုနဲ့ကမ္ဘောဒီးယားနိုင်ငံတို့ဟာအတူတကွဆောင်ရွက်လျက်ရှိပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပညာရေးနဲ့ယဉ်ကျေးမှုဌာနခွဲရဲ့ကမ္ဘာအမွေနှစ်နဲ့ယဉ်ကျေးမှုစင်တာကဆယ်စုနှစ်ကလေးကတည်ခဲ့တဲ့ဖနွန်ဘခန်ဖျားကိုစရုပ်ထအဆင့်ဆက်လက်ထိန်းသိမ်းစောင့်ရှောက်နိုင်စေဖို့အတွက်ရန်ပုံငွေဒေါ်လာ၄သိန်းခွဲပေးအပ်ခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံဟာ2015ခုနှစ်အတွင်းတမိုင်းဝင်ဘူဘွားအမွေနှစ်နေရာတွေကိုမူလယဉ်ကျေးမှုမပြတ်ထိန်းသိမ်းစောင့်ရှောက်ရေးအတွက်အမေရိကန်ပြည်ထောင်စုယဉ်ကျေးမှုနဲ့ထိမ့်သိမ်းစောင့်ရှောက်ရေးဆိုင်ရာတန်တပန်ရန်ပုံငွေထောက်ပံ့ရေးအစီအစဉ် AFCP ကထောက်ပံ့ပေးခဲ့တဲ့နိုင်ငံပေါင်း9နိုင်ငံထဲမှာတနိုင်ငံအပါအဝင်ဖြစ်ပါတယ်။တခြားနိုင်ငံတွေကတော့ဘူတန်၊ဘော့စနီးယား-ဟာဇီဂိုဗီနာ၊အီဂျစ်၊ဂျော်ဒန်၊လေဗနွန်နိုင်ငံနဲ့သီရိလင်္ကာနိုင်ငံတွေဖြစ်ကြပါတယ်။ဖနန်ဘခမ်ဟာအန်ခေါ်ရှေးဟောင်းသုတေသနဆိုင်ရာဝန်ကြီးရဲ့အတွင်းကရှေးဟောင်းအကြဆုံးဖျားဖြစ်ပါတယ်။နောက်ပြီးကမ္ဘာပေါ်မှာအရေးပါဆုံးပိတုကအမွေနှစ်လက်ရလဲဖြစ်ပါတယ်2008ခုနှစ်ကအစပြုပြီးတော့ဖနံဘခန်ဖျားကိုရှေးဟောင်းရိုးရာမပြတ်ထိန်းသိမ်းရေးစီမံကိန်းစတင်ခဲ့ပြီးအစိပ်ပိုင်းတွေကိုသူ့နေရာနဲ့သူရှိနေစေဖို့နဲ့ဖျားရဲ့အရှိပိုင်းတဝက်ကိုရေမဆိုးနိုင်စေဖို့ ကျောင်းဝင်းအတွင်းစီမံခန့်ခွဲရေးတင်နန်းပေးရေးအစရှိတာတွေကိုလှုပ်ဆောင်ခဲ့ပါတယ်။စရုပ်ထအဆင့်ထိမ့်သိမ်းစောင့်ရှောက်ရေးစီမံကိန်းကတော့ဖျားရဲ့အရှိတ်အပိုင်းပုံစံတွေနဲ့အညီအစိုးပိုင်းကစီမံကိန်းတွေကလှုပ်ဆောင်ထားခဲ့တာတွေကိုအချောတက်ပြီးတော့အပြည့်အဝပြီးစီးအောင်ဆောင်ရွက်ဖို့ဖြစ်ပါတယ်။ဒီလိုဝင်ရောက်လှုပ်ဆောင်တဲ့နေရာမှာဖျားရဲ့မူလအဆောက်အုံအစိတ်ပိုင်းတွေကိုသူ့ညာနဲ့သူပြန်ပြီးတော့ရှိစေဖို့နဲ့ရေကိုထိမ့်သိမ်းနိုင်အောင်ရိုးရာနည်းပညာနဲ့ခင့်မီနည်းပညာတွေကိုအသုံးပြုဖို့ဖြစ်ပါတယ်။စီမံကိန်းဟာ2009ခုနှစ်ဖနံဘတ်ခန်းဖျားကို APSARA အမျိုးသားအာဏာပိုင်အဖွဲ့နဲ့ UNESCO တို့ရဲ့ထောက်ခံမှုနဲ့ရေးဆွဲထားတဲ့ရိုးရာအစဉ်လာမပြတ်ထိမ့်သိမ်းရေးစီမံချက်အတိုင်းအကောင့်ထည့်ဖော်ဖို့ဖြစ်ပါတယ်။ကမ္ဘာအကြီးမားဆုံးအမွေနှစ်အဆောက်အုံတွေကိုထိမ့်သိမ်းရေးအတွက်လွတ်လပ်တဲ့အဖွဲ့အစည်းဖြစ်တဲ့ကမ္ဘာအထိမ်းအမှတ်အဆောက်အုံရန်ပုံငွေအဖွဲ့ကဦးဆောင်ပြီးတော့တာဝန်ယူလှုပ်ဆောင်နေပါတယ်။နှစ်ပေါင်း90အတွင်းနိုင်ငံပေါင်း90ကျော်မှရှိတဲ့ကမ္ဘာသမိုင်းဝင်အဆောက်အုံတွေရှိတဲ့နေရာတွေမှာသူတို့ရဲ့ကျွမ်းကျင်သူတွေကထိရောက်တဲ့ဤပညာတွေအသုံးပြုပြီးတော့အရေးကြီးတဲ့ပြည်သူ့ကပညာရပ်တွေယဉ်ကျေးမှုအမွေအနှစ်တွေကိုထိမ့်သိမ်းနိုင်ရေးအတွက်ကြိုးပမ်းခဲ့ကြပါတယ်။ AFCP ဟာတခြားတိုင်းပြည်တွေမှာလည်းယဉ်ကျေးမှုအမွေအနှစ်တွေကိုထိမ့်သိမ်းဆောင်ရှောက်ရေးအတွက်အကူအညီပေးဖို့လှုပ်ဆောင်နေပါတယ်။အမေရိကန်ပြည်ထောင်စုဟာဖနံဘတ်ခန်းဖျားနယ်တူကမ်ဘောနီးယားနိုင်ငံကမ်ပုန်ချန်ခေမှာရှိတဲ့ပရာဆပ်ဟန်ချေအရေးပါတဲ့သမိုင်းဝင်ယဉ်ကျေးမှုအမွေအနှစ်တွေထိမ့်သိမ်းရေးအတွက်လည်းကူညီထောက်ပံ့မှုတွေပေးနေပါတယ်။ကမ်ဘောနီးယားနိုင်ငံကသမိုင်းဝင်ယဉ်ကျေးမှုအမွေအနှစ်ထိမ့်သိမ်းရေးအတွက်အမေရိကန်ပြည်ထောင်စုရဲ့အကူအညီဟာအမေရိကန်ဒေါ်လာ 3.5 သန်းရှိပြီးတော့အဲ့ဒီထက်က 1.8 သန်းဟာယဉ်ကျေးမှုထိမ့်သိမ်းစောင့်ရှောက်ရေးဆိုင်ရာတန်တမန်ရန်ပုံငွေထောက်ပံ့ရေးအစီအစဉ် AFCP ကတဆင့်ပေးအပ်ခဲ့တာဖြစ်ပါတယ်။နောင်လာနောက်သားတွေအတွက်ကမ်ဘောဒီးယားနိုင်ငံရဲ့ယဉ်ကျေးမှုသမိုင်းဝင်အမွေအနှစ်တွေထိမ့်သိမ်းစောင့်ရှောက်နိုင်ရေးအတွက်မိဖက်ကမ်ဘောဒီးယားနိုင်ငံနဲ့အတူပူးပေါင်းလှုပ်ဆောင်နေရတဲ့အတွက်အမေရိကန်ပြည်ထောင်စုကဂုဏ်ယူလျက်ရှိနေကြောင်းပါခင်ဗျာ
။အမေရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသောတာရှင်တွေကိုထပ်မံအသိပေးအပ်ပါတယ်ခင်ဗျာ။VOA American အတန်းကနေစနေနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါ။အခုတော့ကြာရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကတက်ခဲ့ကြေညာပေးပါလိမ့်မယ်ခင်ဗျာ
။မုတ်တုံရင်မိုးရသည်မကုံဆုံးခင်ဘင်္ဂလားပင်လယ်ကိုဖြတ်ပြီးထွက်ပြေးလာကြမဲ့လစ်စီပြေဒုက္ခသည်တွေအရေးပေါ်ဆောင်ရွက်ကြဖို့ UNHCR ဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကဩဂုတ်လ28ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။အခုနှစ်ပထမ6လအတွင်းလူမောင်ခိုကူးသူတွေကရိုဟင်ဂျာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားစုစုပေါင်း 3,100 ခန့်ကိုဘင်္ဂလားပင်လယ်ကိုဖြတ်တည်ခဲ့ကြတယ်လို့ UNHCR ပြောခွင့်ရအမျိုးသမီးမလစ်ဆာဖလာမင်းထုတ်ပြန်တဲ့အစီရင်ခံစာသစ်မှာဖော်ပြထားတာဖြစ်ပါတယ်။ဟန်ဂေရီနိုင်ငံနဲ့ဇာအနီးဩစတြီးယားနိုင်ငံအတွင်းကအဝေးပြေးလာမပေါ်မှာတွေ့ရှိခဲ့တဲ့ကုန်တင်ကားတွေမှာရွှေ့ပြောင်းနေတဲ့သူအလောင်း82လောင်းတွေ့ရှိခဲ့တယ်လို့ကြားသိလိုက်ရတဲ့အတွက်သူ့အနေနဲ့တုံလုံး6ချပ်ပြီး1နဲ့ချေကွဲမိတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကင်မွန်ကပြောပါတယ်။အဲဒီလူအများစုဟာစီးရီးယားနိုင်ငံကထွက်ပြေးလာကြသူတွေဖြစ်တယ်လို့ဆိုပါတယ်။တရုတ်သမ္မတရှီချင်းပင်အမေရိကန်နိုင်ငံကိုရှစ်လအတွင်းလာရောက်ဖို့အတွက်နိုင်ငံအကြအကျိုးတင်ပြဆင်မှုတွေလှုပ်ဆောင်နေကြတဲ့အချိန်မှာပဲလွန်ခဲ့တဲ့နှစ်အတွင်းဖြစ်ပေါ်ခဲ့တဲ့မတူညီမှုတွေကိုပုံမှန်လင်းလင်းဆွေးနွေးပြခဲ့တယ်လို့အမေရိကန်မျိုးသားလုံခြုံရေးအကြံပေးအရာရှိကပြောပါတယ်။မျိုးသားလုံခြုံရေးအကြံပေးဆူဇန်ရိုက်စ်ဟာတရုတ်နိုင်ငံဘီဂျင်းမြို့ကိုရောက်ရှိနေတာဖြစ်ပြီးသမ္မတရှီချင်းပင်နဲ့တွေ့ဆုံခဲ့သလိုနိုင်ငံသားရေးဝန်ကြီးရန်ကြီးချီအပါအဝင်တခြားတရုတ်အရာရှိတွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ
်။ထိတိုက်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာသွားတာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတော့အတမဲဆိုင်ရာအင်ဂျင်နီယာကတော့ဇူဘဲလ်အက်အတယက်ဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်လေးကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ဆံမိုးဝေပါခင်ဗျာ။
This program has come to you from the Voice of America, Washington.